Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် February 19ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 51နဲ့လိုင်းလမီတာ190ရောကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ခီထိုက်ပါယူကရိန်းနိုင်ငံမှာပြည်ရည်ရေးသဘောတူညီချက်ဆနေပြီဖြစ်ပေမဲ့တိုက်ပွဲတွေဆက်ဖြစ်နေသလိုလက်နက်ကြီးတွေဖြုတ်သိမ်းဖို့ကိုလည်းနှစ်ဖက်စလုံးကညှင်းဆန်နေကြဆဲဖြစ်ပါတယ် IS စစ်သွေးကြတွေကိုတိုက်ဖြတ်ရေးအတွက်ဂျပန်တို့ကအကူအညီဒေါ်လာ15သန်းခွဲပေးမယ်လို့ပြောဆိုထားပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုစစ်အုပ်ချုပ်ရေးကိုလွှဲပြောင်းပေးအပ်တဲ့အကြောင်းသမ္မတဦးသိန်းစိန်ကလက်မှတ်ရေးထိုးလိုက်ပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသကတိုက်ပွဲတွေကြိုးကြားဆက်လက်ဖြစ်ပွားနေပြီးလောက်ကိုင်းမြို့တွင်ဝင်ရောက်လာတဲ့အစိုးရတပ်ကအရဲသားတွေကိုပစ်ခတ်တပ်ဖြတ်တာတွေရှိနေတယ်လို့ကိုကန့်အဖွဲ့ကပြောဆိုလိုက်ပါတယ်
။တိုက်ပွဲအခြေအနေတော့တင့်မရှိဘူးဒီရက်ပိုင်းဒါပေမဲ့ဒီတမတော်တော်ကနေပြီးတော့ဒီအပြစ်မဲ့ပြည်သူလူထုကိုမြင်တိုင်းစနစ်နဲ့ဖြစ်နေတာ
မြန်မာအမျိုးသားဒီမိုကရက်တစ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးထွန်းမြတ်လင်းပါရှင်အသေးစိတ်ကိုမကြာခင်တင်ပြပါမယ်။ကြအပြင်ရန်ကုန်တိုင်းရွှေပြည်သားမြို့နယ်ကအထက်ချုပ်လုပ်သားတထောင်ကျော်ကအင်းစိန်ကအထွေထွေအုပ်ချုပ်ရေးမှူးရုံးစီကိုဘာကြောင့်ချီတက်ကြတယ်လဲဆိုတဲ့သတင်းနဲ့ကျောင်းသားတပိတ်နောက်ဆုံးရသတင်းတွေကိုလည်းတင်ပြပေးသွားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ရထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
ယူကရိန်းနိုင်ငံမှာအပြစ်ရရေးအတွက်နိုင်ငံတကာကဂျာဝင်ဆောင်ရွက်ပေးထားပေမဲ့ရုရှားလိုလာတဲ့ယူကရိန်းသဘုံနေနဲ့ယူကရိန်းအစိုးရကြားတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေပါတယ်။စီးရေးမဟာဗျူဟာအရအရေးပါတဲ့ယူကရိန်းအရှေ့ပိုင်းမြို့ကနေလက်နက်တွေရုပ်သိမ်းပေးဖို့ကိုလည်းနှစ်ဖက်စလုံးကညှင်းဆန်နေကြပါတယ်။အပြစ်ရရေးသဘောတူညီချက်ကတနင်္ဂနွေနေ့စတင်တက်ရောက်ခဲ့ချိန်မှာစစ်မြေပြင်မှာတိုက်ပွဲတွေရောကြခဲ့ပေမဲ့ယူကရိန်းအစိုးရထိန်းချုပ်ထားပြီးခွဲထွက်ရေးသဘုံနေဝိုင်းထားတဲ့ Devil Server မြို့မှာတော့တိုက်ခိုက်မှုတွေကဆက်ဖြစ်နေပါတယ်။အပြစ်ရရေးသဘောတူညီချက်အရာနှစ်ဖက်စလုံးတို့ကအဓိကကြားတဲ့မြို့တွေမှာလက်နက်ကြီးတွေကိုအင်ကာနေမှာဖြုတ်သိမ်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းတတ်မှတ်ချင်းကြော်လွန်တဲ့အချိန်နှစ်ဖက်စလုံးတို့ကလက်နက်ဖြုတ်သိမ်းဖို့ဘသူကမှအရင်စပြီးမလုပ်ချင်ဘူးလို့ခုခံပြောဆိုနေကြပါတယ်။စစ်သွေးကြွတွေအပြစ်ရတာနဲ့ယူကရိန်းအစိုးရဘက်ကရှေ့တန်းကလက်နက်ကြီးတွေကိုစပြီးတော့ဖြုတ်သိမ်းမယ်လို့ယူကရိန်းစစ်တပ်ရဲ့ပြောခွင့်ရကပြောပါတယ်။တဘုံတို့ရဲ့ပြောခွင့်ရကတော့တဘုံတို့ရဲ့ပိုင်းနဲ့နေမြေလို့တုံ့နှုံပြီးဒီမြို့ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ပြောဆိုပါတယ်။တဘုံတွေဘက်ကနှစ်ဖက်အကျိုးတူလက်နက်ဖြုတ်သိမ်းဖို့အစဉ်နဲ့ရှိပေမဲ့တိုက်ခိုက်လာရင်တော့ဆက်ပြီးတုံ့ပြန်သွားမယ်လို့သူကပြောပါတယ်။ဒီကနေ့အင်ကာနေနှောင်းပိုင်းယူကရိန်းတဘုံယူကရိန်းအစိုးရရုရှားနောက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာအဖွဲ့ကကိုယ်စားလှယ်တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာတော့ယူကရိန်းငြိမ်းချမ်းရေးသဘောတူညီမှုနဲ့လက်နက်ဖြုတ်သိမ်းရေးတို့ကိုအဓိကထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်
။လေပြားနိုင်ငံက IS သွေးကြွအဖွဲ့ကိုနိုင်ငံတကာပူးပေါင်းပြီးစီးအရတိုက်ခိုက်ရေးဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်တဲ့လို့အီဂျစ်သမ္မတ Factor LCC ကဒီကနေ့ပြောကြားလိုက်ပါတယ်။ပြင်သစ်အခြေစိုက်Europe One Radio အတန်းထွင်ဌာနနဲ့မေးမြန်းခန်းတစ်ခုအတွင်း Mr. CC ကအဲ့ဒီလိုပြောကြားလိုက်တာပါ။လေပြားနိုင်ငံအရှေ့ပိုင်းဒါနာမြို့ကအဲစစ်သွေးကြွတွေကိုအီဂျစ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ပြီးနောက်တရက်ကြာမှပြောတာလည်းဖြစ်ပါတယ်။ Egypt Coptic Christian ဘာသာဝင်22ဦးကို IS အဖွဲ့တွေကခေါင်းဖြတ်တတ်လိုက်တဲ့အပေါ်လက်တုပ်ပြန်တဲ့အနေနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်တာပါ။လီဗျားနိုင်ငံမှာခေါင်းဆောင်ဟောင်းဖြစ်တဲ့မွန်မာဂရာဖီပြုတ်ကျပြီး၄နှစ်ကြာပြီးတဲ့နောက်စင်မြန်အစိုးရတွေအပြန်အလှန်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေဟာနိုင်ငံကိုထိန်းချုပ်ခွင့်ရနိုင်ရေးအတွက်အတိအသင့်အပြန်ဆိုင်လှုပ်ဆောင်နေချိန်မှာပဲအခုလိုနောက်ဆုံးခေါင်းပြတ်တတ်တဲ့ဖြစ်ရပေါ်လာတာပါမစ္စတာဂရာဖီကိုဖြုတ်ကျဖို့တဘုံအဖွဲ့တွေကတိုက်ခိုက်ချိန်တုန်းကလီဗျားကိုလေကြောင်းကနေတိုက်ခိုက်ဖို့ကုလသမဂ္ဂကဆုံးဖြတ်ခဲ့တာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့ဆိုတဲ့လုပ်ပိုင်ခွင့်အောက်မှာမြောက်အတ္တလန္တိတ်စာချုပ်နေတို့အဖွဲ့ကလေပြားစစ်တပ်ကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်
။ IS စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်နေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသနိုင်ငံတွေကိုအကူအညီအမေရိကန်ဒေါ်လာ 15.5 သန်းပေးမယ်လို့ဂျပန်တို့ကပြောလိုက်ပါတယ်။ဒီကူညီဟာနေဆက်ဒေသထိန်းချုပ်ရေးနဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်တွေတိုးတက်စေဖို့အပါအဝင်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်လည်းဖြစ်တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုခီရှိဒါကဒီကနေ့မှပြောပါတယ်။အကူအညီနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်တွေကိုတော့ကြာသာပတိနေကြရင်ဝါရှင်တန်ဒီစီမြို့တော်မှာကျင်းပမယ်နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးညီ လကမ်းမှာဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးယာဆူရှိရီကချပြမယ်လို့ဂျပန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာဂျပန်နိုင်ငံရဲ့အခုအကူအညီဟာအရင်တော့ကဝန်ကြီးခီရှိဒါပြောထားတာထက်နှစ်ဆပိုများပါတယ်။ဒါအပြင် ISF ဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေကနေထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ဒေါ်လာသန်း200ထောက်ပံ့မယ်လို့လည်းဂျပန်ကပြောပါတယ်။ဂျပန်နိုင်ငံသားတွေဖြစ်ကြတဲ့သတင်းထောင်တဦးနဲ့သူနဲ့တူလိုက်ပါသွားသူတို့ကို ISIS အဖွဲ့ကဇန်နဝါရီလမှာခေါင်းဖြတ်တတ်လိုက်ပြီးတဲ့နောက်မှာ ISIS စစ်သွေးချအဖွဲ့ကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခိုင်အမာပြောကြားထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကရဲစခန်းတစ်ခုကိုဒီကနေ့အင်္ဂါနေ့မှာအတေကန်ဘုံခွဲသမားတွေအုပ်စုလိုက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးရဲ22ဦးသေဆုံးပြီး18ဦးဒဏ်ရာရရှိခဲ့တယ်လို့ခရိုင်တာဝန်ရှိသူတွေကပြောပါတယ်။မြို့တော်ကဘူးရဲ့တောင်ဘက်မိုင်40ကွာပူအီအလန်မြို့ကဌာနချုပ်တွေရဲ့ဂိတ်တကားကိုအတီကန်ဘုံခွဲသမားတွေကဖောက်ခွဲခဲ့တာဖြစ်တယ်လို့ခရိုင်အစိုးရပြောခွင့်ရမိုဟာမက်ဝါဟစ်ကပြောပါတယ်။ဌာနဝင်အတွင်းရဲဝန်တန်းတွေစုပေါင်းစားတောက်နေတဲ့နေရာမှာလဲနောက်ထပ်အတီကန်ဘုံခွဲသမားတူဦးထက်မနည်းဖောက်ခွဲခဲ့ကြတာပါ။တိုက်ခိုက်မှုတွေကိုအာဖဂန်တာလီဘန်တို့လုပ်ခဲ့တာလို့တာလီဘန်ပြောခွင့်ရမူဂျာဟစ်ကဝန်ခံပြောဆိုပါတယ်။အာဖဂန်တောင်ပိုင်းကန်ဒဟာခရိုင်တွင်းမှာအနည်းဆုံးရဲဝန်တန်း73ဦးတို့တာလီဘန်တို့တပ်ဖြတ်ခဲ့ပြီးနောက်တစ်ရက်မှာပဲရဲဌာနကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 9325 5လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းအတွက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်။ကိုကန့်ဒေတာအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုဖွဲ့စည်းပုံအခြေခံဥပဒေအရအရေးပေါ်အခြေအနေကြီးညာပြီးစစ်အုပ်ချုပ်ရေးကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းသမရယုံကနေထုတ်ပြန်လိုက်ပါတယ်။ဒါဆိုရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ထံနေမြေဒေတာတစ်ခုအတွက်ဖွဲ့စည်းပုံအရလုတ်ပိုင်ခွင့်အရရလွှဲပြောင်းပေးလိုက်တာလက်ရှိဖွဲ့စည်းပုံအသက်ဝင်ကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်ပါတယ်။ဖွဲ့စည်းပုံပုံမှန် 4-3 အရပြည်ထောင်စုနယ်မြေတစ်ခုခုကိုသမရအနေနဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းပြီးကာကွယ်ရေးဦးစီးချုပ်ထံလွှဲပြောင်းပေးနိုင်တယ်လို့ဖော်ပြထားပါတယ်။အခုပြဋ္ဌာန်းတဲ့စစ်အုပ်ချုပ်ရေးအရာဆိုရင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးအဝါဝါကိုကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်တာဝန်ယူတာဝန်ခံရမှာဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစခဲ့တဲ့ကိုကန့်ဒေတာရင်တိုက်ခိုက်မှုတွေကြောင့်ဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144တားမြင့်မိတ်ထုတ်ခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုးပြီးတော့ကျယ်ပြန့်လာတာကြောင့်အုပ်ချုပ်ရေးလုပ်ငန်းတွေမလုပ်နိုင်တော့တဲ့အတွက်ဖွဲ့စည်းပုံအရအခုလိုအရေးပေါ်အခြေအနေကြီးညာလိုက်တာဖြစ်တယ်လို့သမရဦးသိန်းစိန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ထုတ်ပြန်ချက်ထဲမှာအရေးပေါ်အခြေအနေကိုရပ်ပေါင်း90သတ်မှတ်ထားပါတယ်။တချိန်တည်းမှာတော့မြန်မာနိုင်ငံတွင်အစိုးရစစ်တပ်နဲ့ကိုကန့်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေကြောင့်ဒုက္ခသည် 3,000 ကျော်တရုတ်နိုင်ငံအနောက်တောင်ပိုင်းယူနိုက်ပြည်နယ်ထဲထွက်ပြေးလာကြတဲ့အတွက်အခြေအနေတွေကိုထိန်းသိမ်းသိမ်းသိမ်းကြိုက်တွေ့ကြဖို့ဆိုပြီးတော့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုအနေနဲ့ဒုက္ခသည်တွေကိုလိုအပ်တဲ့စာနာရိတ်ခါဆေးဝါးကူညီထောက်ပံ့ထားတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟွာချောင်ရင်ကပြောပါတယ်။ပြည်ပခန့်မှာပါဝင်နေတဲ့ဗအားလုံးအနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ပြည့်အထူးသဖြင့်တရုတ်နိုင်ငံဘက်ခြမ်းကလုံခြုံရေးပေါ်ကိုတက်ရောက်မှုမရှိအောင်ရှောင်ရှားဖို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရစေဖို့အတွက်နောက်ထပ်အရှိန်တက်လာစေမယ့်အခြေအနေမျိုးကိုရှောင်ရှားကြပါလို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကတောင်းဆိုသွားပါတယ်။တရုတ်နိုင်ငံအနေနဲ့သူတို့စီမှာရောက်နေတဲ့မြန်မာနိုင်ငံကဒုက္ခသည်ရေအတွက်ကိုထုတ်ဖော်ကြေညာတာဟာဆိုရင်လည်းဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ရှင်။
လဆားခဲ့တယ်လို့အဆူဆွဲခံထားရတဲ့တရုတ်ကွန်မြူနစ်ပါတီထိတ်တန့်ရရှိစုယောင်ကိုရာဇဝတ်ကျောင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်။လက်ငွေလက်ခံယူခဲ့တယ်ဆိုပြီးစုယောင်ကိုကွန်မြူနစ်ပါတီကနေမနေ့ကထုတ်ပြစ်ခဲ့တယ်လို့သူတာဝန်ယူထားတဲ့အစိုးရတာဝန်တွေအားလုံးကိုရက်ဆိုင်ထားခဲ့ပါတယ်။သူဟာသမရရှီကျင်းပင်ရဲ့အကျင့်ပြည့်ချဆားမှုတပ်ဖြည့်ရေးအစီအစဉ်အရအေးအေးယူခံရတဲ့ပါတီအစင်းမြင့်ပုံကူလည်းဖြစ်ပါတယ်။စူယောင်ဟာကျန်းရှိပြည်နယ်ပါတီခေါင်းဆောင်တူဖြစ်တယ်လို့တရုတ်ကွန်မြူနစ်ပါတီအတိုင်းမင်ခံကောင်စီရဲ့ဒုက္ခထားလည်းဖြစ်ပါတယ်။သမရရှိချင်းမင်းရဲ့အကျင့်ပြည့်ချဆားမှုတပ်ဖြည့်ရေးအစီအစဉ်အရအခုထိအနည်းဆုံးပါတီအစင်းမြင့်ရရှိ90ကိုအေးအေးယူခဲ့ပါတယ်။
ပါကစ္စတန်အရှေ့ပိုင်းလာဟုံးမြို့ကရဲဌာနချုပ်အပြစ်မှတ်မှာပြင်းထန်တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးအတော်များများလည်းဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။ပောက်ကွဲမှုဟာဘလောက်ပြင်းထန်တယ်လဲဆိုရင်လူတွေမြေကြီးပေါ်ပြစ်လဲသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒဏ်ရာရသူတွေကိုတော့အနည်းအနာကဆေးရုံကိုပို့ထားလိုက်ပါပြီ။ကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေသေးဖြစ်ပြီးအခင်းဖြစ်တဲ့ area တစ်ဝိုက်ကိုရဲတွေကဝန်းရံပိတ်ဆို့ထားပါတယ်။ကယ်ဆယ်ပြင်းထန်တဲ့ပောက်ကွဲအားကြောင့်ဘုံပေါက်တဲ့အနီးအနားကအဆောက်အုံမှန်တကားတွေကျေမွားကုန်ပြီးကားတွေလည်းမီးလောင်ကုန်တဲ့ပုံရိပ်တွေကိုရုပ်မြင်သံကြားသတင်းတွေမှာပြသနေကြပါတယ်။အသေးခံဘုံခွဲသမားကရဲဌာနချုပ်ထဲကိုဝင်ချင်းခဲ့တာဖြစ်ပေမဲ့လုံခြုံရေးအထက်ထက်ချထားတာကြောင့်မဝင်နိုင်ခဲ့တာလို့အကြီးတန်းရဲအရာရှိတဦးကသတင်းမီဒီယာတွေကိုပြောပါတယ်။အခုလာဟိုးမြို့ကဖောက်ခွဲမှုဟာသူတို့လှုပ်ဆောင်တာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်ဂိုင်းခွဲတစ်ခုဖြစ်တဲ့ဂျမက်ဦးအာရာကပြောဆိုပြီးမကြသေးခင်ကသူတို့အဖွဲ့ဝင်တွေကိုကြိုးတံပေးခဲ့တာကိုလက်စားချေတာလို့လည်းပြောဆိုထားပါတယ်ရှင်
။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်တဲ့သမ္မတဥဘာမားရဲ့ထုတ်ပြန်ချက်အမိကိုယာယီအားဖြင့်ဆိုင်းငံ့ထားဖို့တက်ဆက်စ်ပြည်နယ်ပြည်ထောင်စုတရားသူကြီးတို့ကဆုံးဖြတ်လိုက်ပါတယ်။သမ္မတဥဘာမားအမိတ်ထုတ်ပြန်ချက်ကိုပိတ်ပင်တားဆီးပေးဖို့တက်ဆက်စ်ပြည်နယ်အပါအဝင်ပြည်နယ်ပေါင်း26ခုကတင်ပြထားတဲ့ဆုံးဖြတ်ချက်ကိုခရိုင်တရားရုံးတရားသူကြီးအန်ဒရူးဟန်နန်ကတင်းနှင်းလာနေမှာကြေညာလိုက်တာပါ။အမေရိကန်ပြည်ထောင်စုတွင်တရားမဝင်နေထိုင်နေတဲ့လူ၅သန်းကိုနေရပ်ပြန်ပို့မဲ့ကိစ္စသမ္မတဥဘာမားကနိုဝင်ဘာလတည်းမှာအမိတ်တရားထုတ်ပြန်ပြီးတားဆီးအကာအကွယ်ပေးခဲ့ပါတယ်။အစောအင်္ဂါနေ့အစောပိုင်းမှာထုတ်ပြန်တဲ့အင်ပီရိုရဲ့ထုတ်ပြန်ချက်မှာတော့လူဝင်မှုမူဝါဒတွေဟာကွန်ဂရက်နဲ့တရားရုံးချုပ်ကအတည်ပြုပြီးသားအပေါ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ်မြောက်ကယ်ရိုလိုင်းနာကမွတ်စလင်တက္ကသိုလ်ကျောင်းသူကျောင်းသား၃ဦးတို့ကိုပြစ်ခတ်တပ်ဖြတ်ခဲ့သူကိုဂျူရီလူကြီးတဦးကဆွဲချက်တင်လိုက်ပါပြီ။အသက်23နှစ်အရွယ်ဒဲဘာရာဂတ်နဲ့ဇနီးဖြစ်သူအသက်21နှစ်အရွယ်ယူဆာအပူဆာလာနောက်သူ့ရဲ့ခင်မဖြစ်သူအသက်19နှစ်အရွယ်ရာဇာအပူဆာလာတို့တေဆုံးခဲ့ရတဲ့လူသားမှု၃ခုနဲ့အသက်42နှစ်အရွယ်ခရစ်ဟစ်ရင်ဆိုင်နေရတယ်လို့ဒေတာရင်းမီဒီယာတွေကဖော်ပြကြပါတယ်ရှင်
အင်္ဂါနေ့ညထိတ်တန့်ရောက်တဲ့တင်တွေကိုမတင်ငီထိုင်းနဲ့ကိုညာဝေအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရောင်းမယ်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာလောက်ကင်မြို့မှာဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေကြိုးကြားဆက်ဖြစ်ပွားနေပြီးလောက်ကင်မြို့ရင်ဝင်ရောက်လာတဲ့အစိုးရတပ်ကအယက်သားတွေကိုပစ်ခတ်တပ်ဖြတ်တာတွေရှိနေတယ်လို့ကိုကန့်အဖွဲ့ရပြောရေးဆိုခွင့်ရှိသူကပြောပါရယ်ကွန်းလုံမြို့နယ်ကကိုကန့်လွတ်တော်ကိုယ်စားလှယ်တဦးကတော့လောက်ကိုင်းမှာအရက်သားတိတ်ဆုံးသူ40ကျော်လောက်ရှိတယ်လို့သိရကြောင်းပြောဆိုသလိုအစိုးရစစ်တပ်ဖက်ကတော့အရက်သားတွေကိုတပ်ဖြတ်တာမရှိကြောင်းညှင်းဆိုထားပါရယ်ကိုကန့်ဒေတာဖက်ကအခြေအနေတွေရော VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစော်ကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာကိုကန့်တပ်ဖွဲ့နဲ့အစိုးရတပ်ကြားတိုက်ပွဲတွေဖြစ်တာ10ရက်လောက်ကြာမြင့်လာချိန်မှာအရက်သားတွေအများအပြားတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့အရက်သားတွေတည်ဆုံတဲ့အခြေအနေကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
။တိုက်ပွဲအခြေအနေတော့တင့်မရှိဘူးဒီရက်ပိုင်းဒါပေမဲ့ဒီတမတော်တော်ကနေပြီးတော့ဒီအပြင်းမဲ့ပြည်သူလူထုတွေကိုမြင်တိုင်းတနက်နဲ့ဖြစ်ရတာအသက်ရှင်မရွေးတာပါဒီကနေအလောက်ကမျိုးပေါ်ပါမနေ့တော့လည်းဖြစ်တယ်မင်းရပေါင်းလိုက်ရင်တရားကျုံးတယ်နဲ့တော့ဒီအစ်မဲ့ဒီဒီလူလူတွေစုံသွားတာတေးသွားတာတခြားဒေသတော့စိတ်မချသေးဘူးကြာခံမြို့မှာတော့ဒီလိုပြစ်တက်နေတယ်ကြာ
တနင်္လာနေ့တို့တရုတ်ပြည်ယူနန်သတင်းစာတွေမှာအစိုးရတပ်ကအရက်သားတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းကိုဓာတ်ပုံနဲ့တကွဖော်ပြတာတွေလည်းရှိပါတယ်မြန်မာအစိုးရစစ်တပ်ဘက်ကတော့အရက်သားတွေကိုတပ်ဖြတ်တာလုံးဝမရှိဘူးလို့ညင်းဆိုကြောင်းဒီနေ့တို့7 day သတင်းစာမှာဖော်ပြပါတယ်70သတင်းစာမှာတက်မရော်အစင်းမြင့်အရာရှိတဦးကလောက်ကင်မြို့တွင်တိုက်ပွဲမှာနေအိမ်တွေအတွင်းကနေအစိုးရတပ်သားတွေကိုရက်ဝတ်တွေနဲ့ချောင်းချောင်းပစ်ခတ်တာတွေရှိကြောင်းရက်ကွက်တွင်ကနေအိမ်တွေကိုဝင်ရောက်ရှင်းလင်းရာမှာယူနီဖောင်းနဲ့ဖြစ်ဖြစ်ရက်ဝတ်နဲ့ဖြစ်ဖြစ်တွေ့ရင်ပစ်ခတ်ကြောင်းနဲ့စစ်ဖြစ်နေချိန်မှာနေအိမ်ထဲမှာရိုးရိုးအရက်သားတွေမနေတော့ကြောင်းပြောဆိုတာကိုကိုးကားဖော်ပြထားပါတယ်အရက်သားတွေတပ်ဖြတ်တဲ့တရင်နဲ့ပတ်သက်ပြီးပြည်ချာရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရာမှာပြည်ထောင်စုဝန်ကြီးကအစည်းအဝေးတွားနေကြောင်းသာတုံ့ပြန်ခဲ့ပါတယ်။လောက်ကင်မျိုးကန်တွေကိုမေးမြန်းရာမှာတော့သူတို့ဘာမှမသိကြောင်းသာဖြေဆိုကြပါတယ်
။ဟုတ်ကျွန်တော်လည်းမသိဘူးကျွန်တော်လည်းမသိဘူး။ဟုတ်တယ်ကျွန်တော်လောက်ကင်ပါပါ။ကျွန်တော်ကကျွန်တော်လည်းကြောက်တတ်တယ်ကျွန်တော်လည်းအပြေမထွက်လို့ကျွန်တော်လည်းမသိတော့ပါ။အော်
ကျွန်တော်ဘာမှမသိဘူး။
လောက်ကင်မျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကိုမေးမြန်းရမှာလဲအရက်သားတွေတည်ဆုံတဲ့တည်င်းကိုမကြားသိရသေးကြောင်းဖြေဆိုပါတယ်
တော်တော်ဆယ်တော့ကျွန်တော်တော့မကြားသေးဘူးမကြားသေးဘူးကျွန်တော်အဲကျွန်တော်မကြားသေးဘူးကျွန်တော်မကြားသေးဘူးအဲတိုက်ပွဲအချိန်လေးလဲကျွန်တော်တော့ဒီနေ့အထိဘာမှမကြားသေးဘူး
ကွန်းလုံမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့အရက်သားတွေအများအပြားတည်ဆုံနေပြီးတည်ဆုံသူတွေမှာသူ့အမျိုးတွေပါပါဝင်တယ်လို့ပြောပါတယ်
ရဲ့တရားကျွန်တော်ကိုကောင်သူကအရင်တည်ပါလေညီကလေးလေးတည်တယ်အဖွားကြီးလေးတည်တယ်တာမန်တော်သားလေးတည်နေတဲ့ချက်ထရတည်တကယ်တည်ပြောင်းတယ်ဆိုတာတကယ်တည်တာတကယ်တည်တာ
ဟု
တ်ညီတည်နော်ကျွန်တော်အမျိုးလေးတည်သွားတယ်ဘာမှမဟုတ်တာဒီကေကိုကိုလူတည်နော်ဖုံဖုံလူမဟုတ်ဘူးဆရာအမမေဆရာအမမေ
ဘဲဖွဲ့စည်းကတက်ပြတ်လို့တည်ဆုံးတယ်ဆိုတာကိုတော့ဦးဟော်ရှောက်ချန်းကဖြေဆိုတာမရှိပါဘူးဒီနေ့ထုတ် Daily 11 သတင်းစာမှာတော့လောက်ကင်ဒေတာကတင်းရှောင်ထွက်ပြေးသူတွေတဲကတည်ဆုံးသူ30ကျော်ရှိပြီးဒဏ်ရာရသူရာခဏန်းလောက်ရှိကြောင်းအကူအညီပေးရေးအဖွဲ့တွေကိုကိုးကားပြီးဖော်ပြပါတယ်ဒီလ9ရက်နေ့ကစတင်ခဲ့တဲ့ကိုးကန်ဒေတာတိုက်ပွဲအတွင်းမှာအစိုးရတပ်မတော်ကအရာရှိ9ဦးစစ်သည်42ဦးကြာဆုံးကြောင်းနဲ့ကိုးကန်တပ်ဖွဲ့ဘက်ကတည်ဆုံးသူ30ခန့်ရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ဖုန်ကြားရှင်ခေါင်းဆောင်နဲ့ MNDAA ခေါ်ကိုကန်အဖွဲ့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ပထမဆုံးအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2009ခုနှစ်မှာတော့မူရစ်စင်းနဲ့လက်နက်ထုတ်လုပ်တာကြောင့်အစိုးရတပ်ကဝင်ရောက်ရှင်းလင်းတိုက်ခိုက်ခဲ့တဲ့နောက်လောက်ကင်မျိုးကနေတိမ်းရှောင်နေခဲ့ပါတယ်။ MNDAA ခေါ်ကိုကန်အဖွဲ့ဟာဒီကနေ့နိုင်ငံတော်သမ္မတစီကိုအိတ်ဖွင့်ပေးစာပေးပို့ရမှာတော့တိုင်းရင်းသားရင်ကြားစီရေးကိုတော့ချက်အဖြစ်သုံးပြုပြီးရင်ချမ်းရေးတကားဖွင့်ဖို့တောင်းတကြောင်းဖော်ပြထားပါတယ်
။ကိုမိုးစောပါရှင်။ကိုကန့်ဒေတာတွင်အကြံဖက်တိုက်ခိုက်မှုတွေကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေတာကိုဖွဲ့စည်းပုံအရအရေးပေါ်အခြေအနေကြေညာပြီးအစီအုပ်ချုပ်ရေးကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းသမရယုံကနေသတင်းထုတ်ပြန်ပါတယ်။ဒါဟာဆိုရင်တမရကကွယ်ရေးဦးစီးချုပ်ကိုနှဲမြေဒေတာတစ်ခုအတွက်ဖွဲ့စည်းပုံအရလုတ်ပိုင်ခွင့်အရရလွှဲပြောင်းပေးလိုက်တာလက်ရှိဖွဲ့စည်းပုံအသက်ဝင်ကလေးကဆိုရင်ပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကကိုကန့်ဒေသမတည်မငြိမ်ဖြစ်နေတဲ့အချိန်ထက်မှာပဲရန်ကုန်တိုင်းဒေသကြီးရွှေပြည်သာအလုတ္တမအထက်ချုပ်ဆက်ရုံကအလုတ္တမ1000ကျော်ကအလုတ္တမတွေရဲ့အခြေခံလှုပ်အားလစာတွေတုံ့ပြန်ရရှိဖို့အတွက်ဒီကနေ့အင်းစိန်အထွေထွေအုပ်ချုပ်ရေးမှူးရုံးရှိကိုခြိတက်ဆန္ဒပြခဲ့ကြပါရယ်ဒါဟာအထက်ချုပ်ဆက်ရုံ၄ခုကအလုတ္တမတွေပထမဆုံးအကြိမ်ပူပေါင်းပြီးစုဝေးဆန္ဒပြကြတာလည်းဖြစ်ပါရယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေကပြောပြပေးပါမယ်
လုတ်သမားတွေရဲ့အခြေခံလုတ်အားကလာစာတိုးမြစ်ပေးဖို့ရွှေပြည်သာစက်မှုစုံနယ်မြေအတွင်းမှာရှိတဲ့အထက်ကျုပ်စက်ယုံ၄ခုကလုတ်သမားတွေဟာဒီအစောပိုင်းတုန်းကသူတို့ရဲ့စက်ယုံတွေအသီးသီးရှိမှထိုင်တဲ့ဘိတ်ဆင်နွှဲနေရတာကနေဒီကနေ့မှာတော့ဒီအထက်ကျုပ်စက်ယုံ၄ခုကလုတ်သမားတွေစုပေါင်းပြီးတော့အင်းစိန်အထွေထွေအုပ်ချုပ်ရေးမှူးရုံးရှိကိုခြိတက်ဆန္ဒပြခဲ့ကြတာပါဒီကနေ့အစိုးရတာဝန်ရှိသူတွေဘက်ကလာရောက်ကူညီဖြည့်ရှင်းပေးတာတွေရှိပေမဲ့လို့အခုချိန်ထိကတော့သူတို့ရဲ့တောင်းဆိုချက်တွေကိုလိုက်လောတာမရှိသေးဘူးလို့ရွှေပြည်သာမြို့နယ်အထက်ချုပ်အလို့သမားတမကဥက္ကဋ္ဌကိုမျိုးမင်းမင်းကပြောပါတယ
်။ဒီနိုင်ငံရဲ့စစ်စစ်တွေကြော်လာပြီးပြောပါမယ်။ဆရာကြီးကညွှန်းထုတ်လေပဲလာတယ်။ညွှန်းထုတ်လေပါဆွေးပြေဘူး။အဲ့တော့အခုဒီနေ့ဝင်ကြီးတာဒီနေ့တော့ဒီစီရကြောင်းရကျွန်တော်တို့လည်းလို့မရှိဘူး။ညီနိုင်ကြီးရောညီနိုင်ပြုတ်တော့ကျွန်တော်ကတောင်းဆိုတော့လည်းချစ်ကြတာပါ။အဲ့တော့ဒီကြုံဝင်ကြီးလာတယ်ဝင်ကြီးထွက်လာတယ်ဒီလာတယ်။နောက်တိုင်းရရဝင်ကြီးလာတယ်။နောက်ဆက်ဆက်ပတ်တဲ့ဝင်ကြီးလာတယ်။နောက်တိုင်းဥစည်းမှုတွေလည်းသွားတယ်။အဲအဲ့ဒါတော့လည်းကျွန်တော်ညီနိုင်ဦးပြောဆောင်ပါပါ။ဒီကနေ့မှညီနိုင်ဦးဆိုတဲ့ဒီကတော့
အတလိုက်မကြည်လင်တဲ့အတွက်တောင်းပန်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေကိုရန်ကုန်တိုင်းဒေသကြီးအစိုးရကအကူအညီဖြည့်ရှင်းပေးဖို့အခုလိုမျိုးအစိုးရရုံးရှိမှလာရောက်တောင်းဆိုတာဖြစ်တဲ့အကြောင်းနဲ့ရန်ကုန်တိုင်းအစိုးရဝန်ကြီးတွေကိုယ်တိုင်ဒီကနေ့လာရောက်ညှိနှိုင်းပေးတဲ့အကြောင်းဒါပေမဲ့လောလောဆယ်မှာတော့ညှိနှိုင်းလို့ရမယ့်အဖြေကိုစောင့်နေရဆဲဖြစ်ပြီးဘာမှထူးခြားမှုမရှိသေးဘူးဆိုတာတွေကိုကိုမျိုးမင်းမင်းကပြောသွားခဲ့တာပါ။အလုသမားတွေအနေနဲ့ကတော့သူတို့ရဲ့တောင်းဆိုချက်တွေမရမချင်းဆက်လက်ဆန္ဒပြသွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်ဒီနေ့လာရောက်စုဝေးဆန္ဒပြကြတဲ့အလုသမားအင်အား1000ကျော်ရှိပြီးတော့ဆန္ဒပြဝဲကိုအာဏာပိုင်တွေဘက်ကလိုက်လံစောင့်ချက်မေးမြန်းတာတချို့ရှိပေမဲ့လို့ကြီးကြီးမားမားတားဆီးပိတ်ပင်ခံရတာတော့မရှိခဲ့ဘူးလို့လည်းကိုမျိုးမင်းမင်းကပြောပါရယ်လောအကလစာတုံးမြင့်ပေးရေးအပါအဝင်အခုလိုအလုသမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေဟာအရင်တော့ကလည်းနေရာတော်များများမှာရှိခဲ့ပေမဲ့လို့အခုဒီချိန်ကတော့ဒီအထယ်ကျုပ်စက်ယုံ၄ခုကအလုတ်သမားတွေပထမဆုံးအကြိမ်စုပေါင်းပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။ဒီကနေ့စုပေါင်းဆန္ဒပြကြတဲ့စက်ယုံတွေကတော့ Eland မြန်မာအထယ်ကျုပ်စက်ယုံ Fort Glory အထယ်ကျုပ်စက်ယုံ Costa International နဲ့
Redstone အထည်ချုပ်စက်ရုံကအလုပ်သမားတွေပူးပေါင်းဆန္ဒပြကြတာဖြစ်ပါတယ်ရှင်
။မခင်ဖြူထွေးပါရှင်။ခုတော့ကျောင်းသားတပိတ်တင်ဖက်အလက်ပေးပါဦးမယ်။အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်ပြီးချီတက်နေတဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားတွေဟာဘေကိုတိုင်းမင်းလာမြို့ကနေလက်ပတန်းမြို့ကိုဆက်လက်ချီတက်နေပြီးတိုင်းနယ်ပြည်နယ်အသီးသီးကကယန်းနဲ့ချင်းတိုင်းရင်းသားတမကတွေနဲ့တခြားတမကဝေမဟုတ်သူတွေလည်းလာရောက်ပူးပေါင်းမှုတွေရှိနေတယ်လို့ဆိုပါတယ်။တင်းနေနိုင်မွန်မြေလက်စစ်ကြောင်းကကျောင်းသားတွေရဲ့တပိတ်စစ်ကြောင်းနဲ့ ARR စစ်ကြောင်းကတော့ခဏယက်နာထားပါတယ်။အသေးစိတ်ကိုတော့ထိုင်းအခြေဆိုင် VOA သတင်းဌာနမှအေးအေးမာကသတင်းပေးပို့ထားပါတယ်။
ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းကတော့မင်းလာမျိုးကနေလက်ပတန်းမျိုးကိုဆက်လက်ချီတက်နေပြီးတိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ခရိုင်တပ်မကပေါင်း19ခုနဲ့အတူဥဆောင်ချီတက်နေကြောင်းပင်မတပိတ်ခေါင်းဆောင်ကိုမင်းသွေးသိက်ကဆိုပါတယ်
။ဟောကျွန်တော်ပင်မစစ်ကြောင်းဟာရန်ကုန်တောင်ပိုင်းရှိတဲ့ကျောင်းသားတပ်မကရယ်ရန်ကုန်စီပိုင်းတပ်စုကျောင်းရန်ကုန်စီပိုင်းခရိုင်ကျောင်းသားတပ်မကရယ်နောက်ပြီးကျောင်းခရိုင်ကျောင်းသားတပ်မကပဲခရိုင်ကျောင်းသားတပ်မကအရာဒီတိုင်းမှာဆိုရင်မဟုတ်ဘူးခရိုင်ကျောင်းသားတပ်မကကျောင်းမြောင်းမြခရိုင်ကျောင်းသားတမကပဋိင္ခရိုင်ကျောင်းသားတမကကျပုံခရိုင်ကျောင်းသားတမကပါတယ်ဒီအထက်ဘက်မှာဆိုရင်ကြောက်ခဲခရိုင်မန္တလေးခရိုင်မြင်းကြံခရိုင်တောင်ငူခရိုင်ဘုံရခရိုင်မိတ်တိလခရိုင်ဒါဒီခရိုင်တွေမှာရှိနေကျောင်းသားတမကတွေပေါ့ဒါလို့ကျွန်တော်တို့ဆက်ပြီးပူပေါင်းတာဒီရေလက်ဒေသမှာရှိနေတဲ့ကျောင်းသားတွေပေါ့တမကဝင်မဟုတ်တဲ့ဒီမကွေးတို့ဒီနန်ကျောင်းတို့ကျောက်ပတောင်းတို့ကကျောင်းသားတွေကတိပြူပေါင်းလာတယ်။နောက်ပြီးခရိုင်ကကျောင်းသားတမကလည်းကျောင်းသားတွေပြူပေါင်းလာတယ်။အဲနောက်ပဲခိုးတိုင်းနောက်ဆန်းမှာရှိနေတဲ့ပဲခိုးနောက်ဆန်းကျောင်းသားတမကရောဒီပေါင်းတယ်လို့ပေါင်းတယ်ကြီးလေးကဒီနေရာတွေပါတဲ့ခိုးနောက်ဆန်းမြင်းနေမှာရှိနေကျောင်းသားတွေပြူပေါင်းလာတဲ့ခိုးနောက်ဆန်းကျောင်းသားတမကလည်းပါသွားတယ်။အဲတော့လမ်းတစ်ချောင်းလုံးမှာတော့ကျောင်းသားကျောင်းသူတွေကစူးစူးပွဲနဲ့ဖြစ်ဖြစ်တယောက်ချင်းချင်းကျွန်တော်တို့စစ်ကြောင်းမှာပြူပေါင်းပါအောင်ရန်ကုန်စစ်တပ်ကဒါပြီးတော့ရင်းနှီးပေးတာပြီးလိုက်လာခဲ့တာ
။တနင်္သာရီမွန်မြေလက်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းရန်နာလိုက်ပေမဲ့မုံရွာခရိုင်နဲ့မြေလက်ဘကတကျောင်းသားတွေကတော့ပင်မတပိတ်ကိုလာရောက်ပူးပေါင်းကြမှာဖြစ်တယ်လို့တကတများဦးဆောင်တဲ့ ARR တပိတ်စစ်ကြောင်းအနေနဲ့တပိတ်ရန်နာထားပေမဲ့တပိတ်လန်ခဲ့မယ်ဆိုရင်ဒေဒီယဲမြို့မှာရောက်ရှိနေတဲ့ ARR စစ်ကြောင်းကဘကတအဖွဲ့ဝင်တွေဟာပင်မတပိတ်နဲ့လာရောက်ပူးပေါင်းသွားမယ်လို့ပြောကြပါတယ်။တပိတ်ပေါက်နေတဲ့ကျောင်းသားတွေကိုနေပြည်တော်မှာရှိတဲ့ရေစင်းတက္ကသိုလ်3ခုကကန့်ကွက်ရှုံချကြောင်းနိုင်ငံပိုင်သတင်းစာတွေကနေထုတ်ပြန်ခဲ့မှုနဲ့ပတ်သက်လို့စိုက်ပျိုးရေးတက္ကသိုလ်၊မွေးမြူရေးတက္ကသိုလ်၊တစ်တော်တက္ကသိုလ်စတဲ့ရေစင်းတက္ကသိုလ်3ခုကနေသူတို့သဘောထားမဟုတ်ကြောင်းဖေဖော်ဝါရီလ18ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကြေညာချက်ထဲမှာတော့သူတို့တက္ကသိုလ်တွေဟာဝန်ကြီးဌာနတွေရဲ့လက်အောက်တွေမှာရှိတဲ့အတွက်တမကတွေဖွဲ့စည်းဖို့အတွက်အခွင့်မတားခဲ့ပေမဲ့ဒီမိုကရေစီတိုက်ပွဲဝင်ကျောင်းသားတွေနဲ့တသားတည်းရှိတဲ့အကြောင်းနဲ့လေးဖွဲ့ဆိုင်ဆွေးနွေးပွဲကနေလွတ်တော်ကိုတင်သွင်းထားချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေရဲ့ဆန္ဒသဘောထားတွေနဲ့ကန့်ညီမှုမရှိပါကနောက်တစ်ဖန်တပိတ်မောက်ရာမှာရေစင်းတက္ကသိုလ်အနေနဲ့စစ်ကြောင်းတစ်ခုအနေနဲ့ပါဝင်လာမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။အစိုးရဘက်ကသတင်းထုတ်ပြန်ပြီးမှာတော့ရေစင်းတက္ကသိုလ်ကကျောင်းသားတွေကကျောင်းသားတပိတ်တွေကိုထောက်ခံကြောင်းပင်မတပိတ်စစ်ကြောင်းကိုဆက်သွယ်လာတဲ့အကြောင်းပင်မတပိတ်ခေါင်းဆောင်ကိုမင်းသွေးသိက်ကပြောပါတယ်
။ရေစင်းတက္ကသိုလ်ကသဘောထားထုတ်ပြန်တာအစိုးရရဲ့ကလေးသားလေးမှပါတဲ့ဥစ္စာပေါ့လေအဲ့ဒါထုတ်ပြန်ပြီးရဲ့တော့ပါမှာချက်ချင်းပဲကျွန်တော်ခုနကဆိုကျွန်တော်စီကိုရေချင်းနဲ့ဆိုဆက်သွယ်ထားတယ်ကျောင်းသားတွေရှိွေးခိုင်နေတယ်သူကဝိညာဏမတူတဲ့အတွက်သမဂဖွဲ့လို့အဆင်မပြေဘူးဒါနဲ့အဲ့မှာရှိနေတဲ့ကျောင်းသားတွေကအကုန်လုံးစုပေါင်းပြီးတော့ဒီဆိုရတဲ့အင်္ဂါမှာပါတဲ့ဒီပုံစံဒီပြိုင်တဲ့ဘက်ကိုမထောက်ခံဘူးဆိုတဲ့အခြေညာချက်ကသူတို့ရဲ့သဘောထားမဟုတ်ဘူးပေါ့ဒီဟာဆရာဆရာမတွေနဲ့ဒီမှာရင်းနေတဲ့လက်သုတ်ချာကျောင်းသားတွေရပဲဒီကျောင်းလုံးရဲ့သဘောထားတရားကိုဟုတ်တရားထုတ်ပြန်တယ်ပေါ့ဒီကျောင်းလုံးသဘောထားဖြစ်တရားထုတ်ပြန်တာကိုသူတို့လက်မခံဘူးသူတို့အနေနဲ့ဒီမိုကရေစီပညာရေးစစ်ကြောင်းနဲ့ဒီမိုကရေစီပညာရေးတပိတ်တိုက်ပွဲကိုပောက်ခတ်နဲ့လက်ခတ်နဲ့ဆိုတဲ့အောင်သူလာဒီပိုင်းနဲ့ပညာရေးအခုထုတ်ပြန်လိုက်ပါပြီကျွန်တော်တို့စီလည်းပုံဆက်ပြီးအကြည့်ပေးပါတယ်
ပင်မတပိတ်စစ်ကြောင်းအနေနဲ့ရန်ကုန်ဝင်ရဲမှုရေးနဲ့ပတ်သက်လို့အာနာပိုင်နေဘက်ကကောလူပုဂ္ဂိုလ်တဦးချင်းကကောဖိအားပေးမှုတွေလုပ်နေတဲ့အတွက်မနက်ဖြန်မှပင်မတပိတ်စစ်ကြောင်းမှာပါဝင်တဲ့ခရိုင်အသီးသီးကကျောင်းသားတွေရဲ့သဘောထားဆန္ဒတွေကိုမေးမြန်းပြီးဆုံးဖြတ်ချက်ချသွားမယ်ဆိုပြီးပင်မတပိတ်ခေါင်းဆောင်ကိုမင်းသွေးသိက်ကပြောပါတယ်
ကျွန်တော်နောက်ဆုံးနောက်မဲ့ချက်ကတော့ရန်ကုန်ဝင်မဲ့ဆုံးဖြတ်ထားပါတယ်ဒါနဲ့ဘုရားညာနီလာတဲ့အခါမှာအဖွဲ့နိုင်ငံဖွဲ့စည်းရာတာမြင့်တာတွေဒီဘုဂိုလ်ဒုတိယရှင်ဒီတာမြင့်တာတွေရှိလာတယ်အဲ့တော့အဲ့ဒီစင်တွေလည်းအားလုံးရှင်းကြတယ်ပြီးတော့ကျွန်တော်တို့မိသားရဲ့ခံထားတဲ့ဖွဲ့စည်းလည်းပြီးတော့ဒီမျိုးမျိုးရှင်းကြပြီးတော့ကျွန်တော်အနေနဲ့ကကျောင်းသားကျောင်းသူတွေကိုဖြတ်ပြီးတော့နောက်ဆုံးအနေနဲ့ဘောဓာတောင်းခံမှုရှိပါတယ်
Bima the basic young, young on what we young neighbor dre. Mind the yard all out, Jan, she needed a chama. Bima the basic young, a town area, Boko ye, Tigas in Nine, Wara Pianji, Lumuko yet him up, ten and Ladalo. The basic young, young on we in a Patalo. Dulu Jama, Neme Gide, Tidu Siaroga, Mita Yakanari, Lola Mare, John Arigaro, Tasi Muri, Weba Murigo, Petagebi.
လက်ပတ်မ်းမြို့မှာတရက်ရန်နာကျင်ရန်ကုန်ဝင်ရေးမဝင်ရေးအတွက်ကျောင်းသားတွေအချင်းချင်းကြားမှာဆွေးနွေးပြီးနောက်ဆုံးသဘောထားတွေရယူသွားမှာဖြစ်ကြောင်းဘာကတမြဦးဆောင်နဲ့ပြမသပိတ်စစ်ကြောင်းကပြောဆိုခဲ့ပါတယ်ရှင်။မအေးအေးမှာမေးမြန်းတင်ပြသွားတော့ပါရှင်။ခုတော့ရန်ကုန်ဘက်ကမီးလောင်တဲ့သတင်းတစ်ပုဒ်တင်ပြပါမယ်။ရန်ကုန်မြို့ကြီးမြင့်နိုင်တဲ့ဘက်ကဘလုံညွန့်ရက်ွက်မှာဖေ ညွန့်ရက်ကွက်မှာအိမ်169လုံးနဲ့ကာလတံမိုး239ဒိန်မိုးပျက်စီးဆုံးရှုံးခဲ့တယ်လို့ရန်ကုန်တိုင်းမိသက်ဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးတော်ရာက VOA ကိုပြောပါတယ်
239ဒိန်အတွင်းပစ္စည်းရောတို့ဟိုဟာအိမ်အတွက်ကောတို့အဲ့ဒီမှာတော့ဟိုပြည်တော်သမိုးကအလုံး60ဒီနီမိုးထိုင်ရန်က100ဘရစ်နော်ဂယ်အုံညက်က9လုံး169လုံးမီးလောင်ခံရတယ
်နှစ်နာရီကြာမီးလောင်ကျွမ်းခဲ့တာကြောင့်ဘလုံးညွန့်ရက်ကွက်ကန်တာယာ1လမ်းနဲ့2လမ်းကအိမ်တွေအလုံးပျက်စီးသွားခဲ့ပါတယ်မီးလောင်မှုအဆင့်သတ်မှတ်ချက်4လို့သတ်မှတ်ထားပြီးတွားရောက်မီးနှိမ့်တက်ရမှာမီးတက်ကားတွေလမ်းထဲဝင်လို့မရတဲ့အခက်အခဲတွေရှိခဲ့တယ်လို့ဦးတော်ရာကဆိုပါတယ်
မီးသက်က48စီးလောက်ရှိတယ်သမီးကမီးသက်ကားလမ်းဝင်လို့မရဘူးလူသွားတဲ့လမ်းနေလောက်ပဲရှိတယ်တို့ကဟိုဒီဘက်ကနေပြင်းပြတဲ့ဘက်ကနေမှ portable ပတ်နေနဲ့ဆက်တင်နေတို့ကတည်ပြီးတော့အဲ့ဒီကိုမီးသွက်တာ portable ပတ်နေကိုကားတွေကတော့လှိုင်းသားရဘက်ကနေသူစကြီးကောင်တို့လမ်းကနေပတ်ဝင်ရတာပေါ့တနားကြိုကြိုလောက်ကြာတာပေါ့အဲ့ဒီရောက်ဖို့အဲ့ဒီတော့ရွာထိပ်ဝင်မှာပဲကားတွေထိုးပြီးတော့ပိုက်တွေအရှိကြီးဆွဲပြီးတော့အဲ့ဒီမီးလောင်နေစီကိုဝင်တာ
မီးပေးတင်ပြည်သူတွေအတွက်ကယ်ဆယ်ရေးစခန်းဖွင့်လာတဲ့အကြောင်းကိုတော့ကြီးမြင့်နိုင်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးတင်ကျော်ဝင်းကအခုလိုရှင်းပြပါဗျ
။အခုကတော့ဘလုံးညွန့်အပိုင်းကမှခါတော်မီဖုန်ကြီးကျောင်းမှဖွင့်ထားပေးထားတာပေါ့။မင်းညာကျွန်တော်တို့မီးလောင်ပြီးသားတဲ့ချိန်မှာအဲ့မှာမီးပေးတင်ပြည်သူတွေလာရောက်ပြီးတော့နေရာကိုစခန်းဖွင့်လာတယ်။စခန်းဖွင့်လာချိန်မှာမင်းညာတော့36စုတည်းလာအိပ်သွားတာပေါ့။ကျန်တဲ့ဖွဲ့တွေကသူနီးစက်ရဆွေမျိုးတွေအိမ်မှာအိပ်သွားကြတာပေါ့။နေရတော့လုံလောက်တယ်ပဲသူတို့ကလူကဟိုအလုံးစုံစင်းစရာရဆို929ပေါ့နော်အခုဆို950လောက်ရှိမှာပေါ့နော်ဒါပေမဲ့လူတွေအလုံးကဒီမှာမနေဘူးကျွန်တော်မင်းကတော့ဆွေမျိုးတွေနဲ့ဟွာကြီးမှာနေတယ်ရက်ွက်ကဒီဟွာပေါ့နော်သူတို့မိဘဆွေမျိုးတွေရှိတာ
ဦးတင်ကျော်ဝင်းကလူမှုရေးအသင်းအဖွဲ့တွေလည်းလာရောက်ကူညီလှူဒန်းတာကြောင့်စခန်းမှအဆင်ပြေတယ်လို့ဖြေဆွတ်ပါတယ
်ဒီနေ့မှာဆိုလို့ချင်းနေတာဟိုလူမှုရေးအဖွဲ့တွေပေါ့နော်အိုလူမေးပတင်းဖွဲ့ရတယ်ကျွန်တော်ကြီးမြနယ်မြို့နယ်ရချမ်းမြို့နယ်ဒီဖွဲ့ရလာလာပြီးကြီးမြနယ်မြို့နယ်ဒီဘက်ကန်းကဖွဲ့ရလာလာလူကြတာပေါ့လူကြတယ်တော့စားရတော့ရေးအစီအပြေပါတယ်သူတို့ကဆိုတော့စားရဆိုလို့ချင်းတော့ကျွန်တော်ဟိုဘက်မှာဟွာလောက်ဖြစ်နေပြီ34ကျော်ကျော်လောက်ဖြစ်နေပြီမနေ့ကဆိုလို့ချင်းလည်းဦးရသူကလာပြီးလူမဲစားရ250လောက်မှာ
အင်ချေတွေအကုန်ပျက်စီးဆုံးရှုံးသွားပေမဲ့လူအသေးအပြောက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့လည်းသူကဆိုပါတယ်ကြည်မြနိုင်တစ်ဖက်ကမ်းမှာရှိတဲ့ကယ်ဆယ်ရေးစခန်းကမိဘဒုက္ခသည်တွေကိုတော့လက်လန်းမမီတာကြောင့်ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးရှင်
။မတင်ကြီးလေးမေးမြန်းတင်ပြတော့တာပါ။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းကနေကဏ္ဍအပေါင်းစုံတင်ဆက်ပေးနေပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးတချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့လူအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ်။စားရိုက်ကနေဆက်သွယ်လို့ရဆိုရင်တော့ View American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်855ကိုစားရိုက်သားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့လည်းတိုက်ရိုက်ဆက်သွယ်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30 51 တို့ကနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေး line ကိုနားဆင်ကြရပါမယ်ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်အစီအစဉ်ကိုတော့ကိုဇော်ဝင်းလိုင်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့ကဂျူးဘာသာရေးဥပဒေကြောင်းနဲ့လွတ်လပ်စွာပြောဆိုမှုဆိုင်ရာဟောပြောပွဲတစ်ခုလိုမှာဖြစ်သွားခဲ့တဲ့ပြစ်ခတ်တပ်ဖြတ်မှုတွေဟာပြီးခဲ့တဲ့လအတွင်းပြင်သစ်နိုင်ငံမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အလားတရံတူလွန်နေတာပါ။ဥရောပတိုက်အတွင်းအကြမ်းဖက်မှုတွေပြန့်နှံ့လာနေတာကြောင့်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ပြီးပြန်ဝင်လာမဲ့မွ슬င်အစွန်းရောက်တွေရှိလာမှာကိုအမေရိကန်အရာရှိတွေကလည်းစိုးရိမ်နေပါတယ်။အရှိအလေပိုင်းဒေသကိုအသွာပြန်လုပ်နေတဲ့အကြမ်းဖက်သမားဖြစ်နိုင်ခြေရှိသူတွေကိုစောင့်ကြည့်တဲ့အလို့ဟာမလွယ်ဘူးလို့ FBI ပြည်တော်စုထောင်လိုင်းရဲ့အဖွဲ့ကလက်ထောက်ညွှန်ကြားရေးမှူး Michael Steinbach ကလွတ်တော်ကြားနာပွဲမှာပြောပါတယ
် And I don't know every person there
and အဖွဲ့ဝင်တိုင်းကိုကျွန်တော်အနေနဲ့မသိနိုင်တယ်လို့ပြန်လာတဲ့သူတိုင်းကိုလည်းမသိပါဘူးဒါကြောင့်သူတို့ကိုထိန်းချုပ်ထားနိုင်ဖို့ဆိုတာပိုဝေးပါတယ်
အဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အတွက်လဲ IS အဖွဲ့ကိုတိုက်ခိုက်ဖို့အကန့်အသတ်နဲ့ခွင့်ပြုဖို့သမရဝါမကလွတ်တော်ကိုတရားဝင်တောင်းဆိုထားပါတယ်
It is not the authorization of another ground war.
ကနေ UK စစ်ပွဲလို့ချီလင်းတပ်ဖွဲ့တွေဆီလို့ပို့ခွင့်တောင်းနေတာမဟုတ်ပါဘူး။ဒီနည်းလမ်းကတစ်ချိန်တည်းမှာလည်းမမြင်နိုင်သေးတဲ့အခြေအနေတွေအတွက်ပြုလည်ပြောင်းလည်ဖြစ်အောင်ကျွန်တော်တို့ဘက်ကကြိုတင်ပြင်ဆင်ထားလို့ရပါတယ်။ဥပမာအားဖြင့်ရဲစဲကောင်းဆောင်တွေစုဝေးနေတယ်လို့ကျွန်တော်တို့ဘက်ကခိုင်မာတဲ့သတင်းရထားပြီးကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံတွေကမတိုက်နိုင်ဘူးဆိုရင်ကျွန်တော်အနေနဲ့အထူးတပ်ဖွဲ့တွေဆီလို့ပြီးတိုက်ခိုက်လို့ရနိုင်တဲ့ပုံစံမျိုးဖြစ်ပါတယ်။
IS အဖွဲ့ကိုချေမှုန်းဖို့လွတ်တော်ကတင်းတင်းကြပ်ထဲလိုလာနေတာပါဒါပေမဲ့သမ္မတဥဘာမားနဲ့သူ့နေရာကိုဆက်ခံမဲ့သမ္မတတဲ့အနေနဲ့လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိတဲ့နယ်လို့ Republican Party ဝင်တွေကထင်နေကြတာပါဒီကိစ္စနဲ့ပတ်သက်လို့အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနာကတော့
There's a war underway
and we're in the midst of it အဲ့ဒီစစ်ထဲမှာကျွန်တော်တို့လည်းပါနေပါတယ်ဒါပေမဲ့သမ္မတကသူ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးသူ့လက်သူကြိုးပြန်တုတ်ထားသလိုဖြစ်နေုံနဲ့မကဘူးလွတ်တော်ကိုခွင့်ပြုချက်တောင်းပြီးနောက်ထပ်သူ့လက်သူကြိုးထတ်တုတ်လိုက်ပြန်ပါတယ
်ဒါပေမဲ့ဒီမိုကရက်တစ်လွတ်တော်အမတ်တချို့ကတော့အဲ့ဒီလိုမမြင်ကြပါဘူ
းဒါမှမဟုတ်
သမ္မတတောင်းထားတဲ့ခွင့်ပြုချက်ကိုထောက်ခံပေးဖို့ကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့သမ္မတကိုလုံချင်ရလုံခွင့်ပေးလိုက်တဲ့ခွင့်ပြုချက်မျိုးလည်းမဖြစ်သင့်ပါဘူးအဲ့လိုမျိုးလွန်ခဲ့တဲ့14နှစ်2000တခုနှစ်တုန်းကခွင့်ပြုချက်ချပေးခဲ့ဘူးပါတယ်
IS အဖွဲ့ကိုတိုက်ခိုက်ရေးအပါအဝင်အကြောင်းအရာတော်တော်များများကိုလွတ်တော်အမတ်တွေဟာသူတို့မဲဆန္ဒနယ်မြေအသီးသီးမှာအခုသတင်းပတ်ထဲနားထောင်ကြမှာဖြစ်ပါတယ်။အခုလကုန်ပိုင်းမှာပြည်တွင်းလုံခြုံရေးဆိုင်ရာရမုံငွေကုန်တော့မှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကာကွယ်ရေးနဲ့ဆိုင်တဲ့ဥပဒေပြည်ရေးလုပ်ငန်းတွေကိုလွတ်တော်အမတ်တွေဝါရှင်တန် DC ကိုပြန်ရောက်တာနဲ့ဆုံးဖြတ်ချက်ချအကောင့်ထဲပို့ကြရတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူမအေးသန္နာကျော်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့ဒီနေ့တော့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါဒီမှာပြောရမယ်ဆိုရင်တော့ဒီလူပေါင်းအဖွဲ့အစည်းတစ်ခုရဲ့စီပင်ကြွယ်ဝမှုကျန်းမာတန်ဆွမ်းမှုနဲ့တာရုံညီမြဟန်ချက်ညီဖို့ဆိုရင်နဲ့အကောင်းဆုံးရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တဲ့နဲ့လို့ကုလသမဂ္ဂကဆိုထားတာပါပြီးတော့စီးပွားရေးပိုင်းမှာပြောရမယ်ဆိုရင်လည်းဒီဆင်းရဲတွေနဲ့ရောက်နေတဲ့သူတွေရုန်းထွက်နိုင်အောင်လို့လုပ်ပေးနိုင်တဲ့အသေးစားဆုံးဒီကသူတို့ကိုပညာဖြန့်ဖြူးပေးဖို့ဖြစ်ပါတယ်တကယ်တော့ပညာရေးဆင်းရဲတွင်နဲ့နတ်မှုနဲ့မညီမျှမှုတွေရှော့ချဖို့အင်အားအကြီးဆုံးလက်နက်တစ်ခုဖြစ်တယ်လို့မျိုးဒီရေရှည်စီးပွားရေးဖွံ့ဖြိုးရေးအတွက်လည်းအခြေခံအုံမြင့်ချတာမျိုးဖြစ်တယ်ဆိုပြီးတော့ကမ္ဘာဗန်ကပြောထားတာပါဒါကြောင့်မလို့ဒီကျွန်တော်တို့ဟိုမြန်မာနိုင်ငံမှာဒီဖွံ့ဖြိုးမှုအတွက်အရင်းအနှီးဖြစ်နေပညာရေးစနစ်ကောင်းမွန်ခိုင်မာဖို့ဘလောက်အရေးကြီးလဲဆိုတာဆွေးနွေးကြရအောင်ပါဒီမှာဒီစီစဉ်မှာပါဝင်ဖို့ဖိတ်ကြားထားတဲ့သူတွေကတော့ကိုစောကပီသူကဒီမြန်မာနိုင်ငံမှာလူမှုအတိုင်းဝိုင်းတွင်ခေါင်းဆောင်မှုစီမံခန့်ခွဲမှုသင်တန်းတွေပြီးတော့နိုင်ငံတကာအဆင့်မီပညာရေးအစီအစဉ်တွေလူငယ်အတွက်ဆောင်ရွက်ပေးနေတဲ့တပြေးပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှုလည်းဖြစ်ပါတယ်ပြီးတော့သူကဒီအမေရိကန်ဒီပြည်ထောင်စုမေရီလန်းပြည်နယ်တက္ကသိုလ်မှာတက္ကသိုလ်ဝင်ခွင့်ရေးရာဌာနရဲ့တွဲဖက်ဒါရိုက်တာဖြစ်နေလေအကြာကြီးတာဝန်ထမ်းဆောင်ပူးသွားသူပါပြီးတော့ဖိတ်ကြားထားရင်နောက်တစ်ရက်ကမက်ဆင်မာအောင်မှာသူကရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုစပြီးတော့တည်ထောင်သူလည်းဖြစ်ပြီးတော့အခုလောလောဆယ်အမေရိကန်ပြည်ထောင်စုမှာ အမျိုးသမီးနိုင်ငံရေးစွမ်းရည်မြင့်တင်မှုသင်ယူညွန်နယ်ရေးဆွဲရေးလေ့လာဖို့အတွက် NED ရဲ့ Fellowship အစီအစဉ်နဲ့ American ပြည်ထောင်စုကို6လကြာရောက်ရှိနေတာဖြစ်ပါတယ်။သောရရှင်တွေရဲ့အစာတွေကိုလည်းဖတ်ပြပေးမယ်ပြင်ဒီပအဝင်ဆွေးနွေးခြင်းနဲ့သောရရှင်တွေကိုလည်းဖုန်းခေါ်ဖို့ရှိပါတယ်ရှင်။ဒီတော့ပထမအဦးဆုံးဟိုကိုစောကပီနဲ့မက်ဆင်မာအောင်နည်းနည်းစီမေးစင်ပါတယ်ဒီမြန်မာနိုင်ငံရဲ့အသွင်ကူပြောင်းရေးမှာပညာရေးကဘလောက်အရေးပါလဲဆိုတာနည်းနည်းအချင်းချင်းပြောဖြေကြပေးပါကိုစောကပီအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့ကျွန်တော်အနေနဲ့ပေါ့နော်စတူဒီယံပညာရေးမိုင်းမှာလည်းအချင်းတော်ကြာလုတ်ခဲ့တဲ့လူတယောက်အနေနဲ့ပြောမှဆိုရင်တော့
ကိုစောကပီကြားရပါလားကိုဟုတ်ကဲ့ကိုစောကပီဖုန်းကြောက်သွားတော့ message မအောင်ပ
ါအင်မတန်အရေးကြီးတဲ့အခက်ကဏ္ဍကပါတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်အဲ့ဒီအခါမှာအင်မတန်အရေးကြီးတယ်လို့ပြောတဲ့အခါမှာအစိုးရပိုင်းအနေနဲ့ပေါ့နော်ဒီခန်းကဏ္ဍပညာရေး education sector ကိုတကယ်ထိတ်ဆုံးပေါ့အနည်းဆုံးကျွန်တော်တို့နောက်၄နှစ်၅နှစ်၆နှစ်တာကာလမှာတိုင်းပြည်ကိုဘယ်လိုအနေထားပညာတတ်ကျွန်တော်လူငယ်တွေနဲ့အသိပညာတတ်ပညာရှင်တွေဘယ်လောက်မွေးထုတ်နိုင်မလဲဆိုတဲ့အပေါ်မှာဒီနေ့ပညာရေးကနာကိုကျွန်တော်တို့ဘလောက်ဦးစားပေးရဲဆိုတဲ့အပေါ်မှာအများကြီးမှုတည်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ရရှိမှာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တော်လကောင်းမျိုးသားပြည်နယ်ရာစုအေးအတွက်တော်လကောင်းကျွန်တော်လာမယ့်မျိုးဆက်ဖြစ်တဲ့အတွက်အသိပညာရှင်တွေအတတ်ပညာရှင်တွေမွေးထုတ်ဖို့ကတော့ပညာရေးစက်တာဟာနိုင်ငံရေးပညာရေးအခန့်ကဏ္ဍအားတော့အရေးကြီးဆုံးတယ်အရေးကြီးဆုံးရေတို့တော့ပြောရင်ရနိုင်ပါတယ
်ဟုတ်ကဲ့ရှင်ဟိုဒီမှာဒီမေကွန်းကိုပဲဟိုမက်ဆင်မာအောင်ရဲ့အမြင်လေးလေးသိချင်ပါတယ်ဒီမြန်မာနိုင်ငံရဲ့အသွင်ကူပြောင်းရေးအတွက်ပညာရေးကဘလောက်အရေးပါရဲ့လို့မက်ဆင်မာအောင်ယူဆပါလဲရှင်
ခုနကဇောကပီပြောသလိုပါပဲဒီပညာရေးအရေးပါမှုဟာနိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်ရောအပြောင်းလဲကိုစဖို့ပဲဆိုလို့ရှိရင်ရောကျမတို့ဒါမေးခွန်းထုတ်เสียမလို့တဲ့အခန်းကဏ္ဍပါပညာရေးရာလေဒါကြောင့်မလို့ဗမာနိုင်ငံလိုတိုင်းပြည်မျိုးဆိုလို့ရှိရင်ပိုဆိုးတယ်လို့ကျမတို့ကယူဆတယ်ဘာဖြစ်လို့လဲဆိုတော့ဒီလူလည်းရပြီဒါစားတယ်ကဒီဘက်ခစ်စီကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီအာနာရှင်ကာလတောက်လျှောက်လုံးမှာပေါ့နော်ခုနမဆာလာလက်ထက်ကစားလို့ဒီဘက်စေအစိုးရလက်ထက်ဒီဘက်ပိုင်းအထီကိုဒီပညာရေးကဏ္ဍကိုအားပေးအားမြောက်ပြုခဲ့တာမျိုးကျမတို့မတွေ့ခဲ့ရဘူးဒါအပြင်ကိုပညာရေးခုနအထူးသဖြင့်တက္ကသိုလ်တွေပေါ့နော်ပညာရေးအခန်းကဏ္ဍကိုအကြီးအကျယ်ဘယ်လိုပြောမလဲရည်ရွယ်ချက်ရှိရှိများဟိုမေးလျော့ခံထားရသလားဖိနှိပ်ခံထားရသလိုတော့မထင်ရတော့အောင်ပေါ့နော်ပညာရေးရဲ့အခန်းကဏ္ဍပြည်မနိုင်ငံရဲ့ပညာရေးစနစ်ဟာအရေးအသွေးပိုင်းကအများကြီးမေးခွန်းထုတ်เสียရှိခဲ့တယ်ဒီတော့နိုင်ငံတကာပြန်လဲရုံးထားဖို့ဆိုလို့ရှိရင်ပညာရေးရပဲဆ ਾਇ ရမှာပဲတော်တော်စီးပွားရေးလုပ်ချင်သလားနိုင်ငံရေးကျူးပြင်ကြောင်းလဲချင်သလားဆင်းရဲမွတ်တွေဘူးကလွမြောက်ချင်သလားအားလုံးဟာပညာရေးရအခြေခံမှာပဲအဲ့တော့နိုင်ငံတကာလူ့အဖွဲ့အစည်းတွေပြန်လဲရုံးထားဖို့ဆိုလို့ရှိရင်ပညာရေးကဏ္ဍမှာအဓိကအမြော်အမြင်ကြီးကြီးနဲ့ရင်းနှီးမြှုပ်နှံပြီးတော့အဓိကနေပဲပြန်လဲရုံးထနိုင်မယ်လို့ကျွန်မမျှော်လင့်နေယုံကြည်တယ်ဒါကြောင့်ပညာရေးရအသက်သွေးတော့ပါပဲနိုင်ငံတကာလူမျိုးလူမျိုးလူ့အဖွဲ့အစည်းတခုရဲ့လေ
ဟုတ်ကဲ့ပါရှင်ဟိုဒီမှာပထမဦးဆုံးကျမဟိုသောရရှင်တယောက်ရေးလာတဲ့စာလေးကိုဖတ်ပြခြင်းပါနေကျွန်တော်ရှမ်းတောင်ပြည်ဟိုရှမ်းပြည်နယ်ဟိုတောင်ပိုင်းကပရိသတ်တူပါဆိုပြီးတော့ရေးလာတဲ့ကိုဦးရဲ့စာပါသူကအဆင့်မီပညာရေးအတွက်ကျွန်တော်အရိုးရှင်ဆုံးပြည်မြင်တဲ့ကိုရီးအတွေ့အကြုံတစ်ခုဆွေးနွေးခွင့်ပြုပါတဲ့သူကိုယ်တိုင်ကလည်းဒီလောကနဲ့နှီးစပ်ပါတယ်လို့ဆိုပါတယ်အဲ့မှာနိုင်ငံတကာကနေပြီးတော့ဟိုပညာရေးအတွက်ထပ်ပြီးတော့အတုခိုးမားမှကိုခဏဆိုင်းပြီးတော့အရင်အတုခိုးထားတာတွေကိုလည်းဟိုလည်းမရောက်ဒီလည်းမရောက်ဆရာဆရာမတွေတင် जा ရေးလင်းဟင်းစေတာဝင်တော့ဝင်ဖို့ဖြစ်နေတာတွေကိုအရင်ဥအောင်ရှင်းစေချင်ပါတယ်လို့ပြောပါတယ်ရှင်ဥပမာသူပြထားတာကဟိုចောင်းသားတွေရဲ့ monthly report ကတ်မှာနောက်ကျောမှာပါတဲ့ဟိုစာဖြစ်စဉ်တစ်ကနေပြီးတော့6အထိကို ABC အဲ့လိုမျိုးအဆင့်ရေးသွင်းရတာမျိုးထမင်းမှုမူလို့ဟိုခေါ်တဲ့ဟိုចောင်းသားတွေထမင်းဆိုင်ကိုစစ်ဆေးပြီးတော့မှတ်တမ်းပြုပေးရတာမျိုးတွေပေါ့လေပြထားတာရှိရနေလားစဉ်တင် जा ရေး plan တွေကိုပေါ့ကိုထည့်ရေးခိုင်းပြီးတော့တင်တာကိုမစစ်ဖက်နဲ့အဲ့မှာမှတ်တမ်းကိုဦးစားပေးစစ်ဆေးနေတာမျိုးပေါ့ဆိုတော့ဗမာပြည်မှာတဲ့ကြိုက်တဲ့ချိန်ကြိုက်တဲ့ကြောင်းကိုဝင်ပြီးတော့လေ့လာကြည့်ပါအဲ့လိုမျိုးမယောင်ရစီလူကိစ္စတွေနဲ့ပညာရေးမှာလေ့ဟင်းနေကြတာကျင်းသေးတွေ့ရပါမယ်ဆိုပြီးတော့ဒီသောရရှင်ကိုဦးကပြောထားပါတယ်ဟိုမြန်မာနိုင်ငံရဲ့ပညာရေးသမိုင်းကိုပြန်ကြည့်မယ်ဆိုရင်လေဟိုအင်္ဂလိပ်စာကို၅တန်းစပြီးတော့မှသင်စားခိုင်းတာမျိုးနောက်တော့ဟိုဘာသာရက်တိုင်းကိုမှအင်္ဂလိပ်လိုသင်ကြားရမယ်ဆိုတော့အင်္ဂလိပ်စာလည်းသိချာမတက်တဲ့ဟိုကျောင်းသားတွေအနေနဲ့ဟိုနှုတ်တိုက်ကျရတာမျိုးပေါ့လေဟိုအဲ့ဒီဘာသာရပ်ကိုသိချာအာရုံမစိုက်မိပဲနဲ့အဲ့လိုခဏခဏဟိုဟိုပြင်လိုက်ဒီပြင်လိုက်နဲ့စမ်းသပ်ခံပညာရေးတွေပဲရှိနေခဲ့တာဆိုတော့အခုတော့ဟိုမြန်မာနိုင်ငံရဲ့ဒီအသွင်ကူးပြောင်းတဲ့အစိုးရကလည်းခိုင်ခိုင်မာမာအမျိုးသားပညာရေးဥပဒေဆိုပြီးတော့ထွက်လာတာအဲ့ဒါဒီလိုမျိုးဥပဒေတရပထမအဆုံးစတူပြီးတော့မြင်ရတာကဟိုကောင်းတယ်လို့ယူဆပါလားဒါမှမဟုတ်လည်းမကောင်းဘူးလို့ယူဆပါလားဘယ်လိုမြင်မှလဲကိုစောကပီအရင်ဖြေပါရှင့
်ဟုတ်ကဲ့ ဒီလိုပါပညာရေးမှာကလည်းကျွန်တော်တို့ဟိုပညာရေးဆန်ကြီးဆန်လုံးကိုသတ်မှတ်တဲ့အခါမှာပဲဖြစ်ဖြစ်ပညာရေးစနစ်တစ်ခုရဲ့ဟိုစားပေါ်အဖြစ်ကိုကျွန်တော်တို့ကြည့်တဲ့အခါမှာနှမျိုးနှစ်စားရှိပါတယ်ဒါမဲ့ကျွန်တော်တို့ဒီတမိုင်းကြောင်းအရာမြန်မာနိုင်ငံတမိုင်းကြောင်းအရာပြောမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရကနေပြီးတော့ပေါ့နော်အစိုးရကနေပြီးတော့ပြဋ္ဌာန်းတဲ့ပညာရေးစနစ်ထဲမှာဆိုရင်ဆရာမတွေကိုဘယ်သို့ပဲပုံဘယ်လိုသင်ရမလဲအခန်းထဲမှာအတန်းထဲမှာစာကိုကျောင်းသားတွေဘယ်လို manage လုပ်ရမလဲအဲဒီလိုအပိုင်းတွေကိုဟိုအကားပေးပြီးတော့ကျွန်တော်တို့ဟိုဒါ subject တွေ policy ချခဲ့တာအများကြီးရှိပါတယ်အဲ့ဒီချခဲ့တဲ့ခါမှာလည်းမှားတယ်ပြီးတော့အထက်ကလာပြီးတော့ကျွန်တော်တို့ဆရာမတွေကိုသူတို့အတန်းထဲမှာဘာလုပ်ရမလဲဆိုတော့အထက်ကနေညွှန်ကြားတဲ့အပိုင်းတွေလည်းအများကြီးကျွန်တော်တွေ့ခဲ့ရပါတယ်ဒါနဲ့တကယ်တမ်းဖြစ်တင်တာကဘာလဲဆိုတော့ကျွန်တော်တို့စာတင်ပေးလိုက်တဲ့အကြောင်းသားတွေဆရာဆရာမတွေကတင်ပေးလိုက်တဲ့အကြောင်းသားတွေရဲ့ဘယ်တော့သိတယ်လဲတက်တယ်လဲဆိုရင် outcome based assessment မျိုးပို့ပြီးတော့လုပ်ရင်ပို့ပြီးတော့တင့်တော်မယ်လို့ကျွန်တော်တို့အလိကျွန်တော်တို့အလိမြင်ပါတယ်နောက်တစ်ခုကဘာလဲဆိုတော့တချို့အပိုင်းတွေမှာဒီ subject ချတဲ့အခါမှာအဒီစာတင်ရေးစနစ်နဲ့ပတ်သက်ပြီးတော့ဒီလိုသင်ကြားပုံသင်ကြားနည်းပဲဖြစ်ပေါ့နော်သင်ကြားနည်းစနစ်ပိုင်းဆိုင်ရာမှာ subject တွေအပိုင်းတွေပေါ်မှာသင်ယူရှင်တွေကရောဆရာဆရာမတွေအတက်ပညာရှင်ပညာရေးပိုင်းဆရာပညာရှင်တွေကလည်းဒီစဉ်းစားချက်ချတာမျိုးမဟုတ်သေးနဲ့။ဒီအုပ်ချုပ်ရေးအပိုင်းကနိုင်ငံရေးအပိုင်းကဝင်ပြီးတော့တချို့စဉ်းစားချက်ကမှဝင်ရောက်ဆက်ဆက်ဆုံးဖြတ်တဲ့အခါမျိုးတွေမှာခုနကဟိုတင်ပြလာတဲ့အခက်အခဲမျိုးတွေကြုံလာရတာတွေကျွန်တော်တို့သိရပါတယ်။ဆိုတော့အဓိကကတော့ဘာလဲဆိုတော့ပညာရေးဆိုင်ရာပညာရေးကဏ္ဍမှာပညာရေးဆိုင်ရာစဉ်းစားချက်တွေနော် in classroom ပေါ့နော်ဒီ classroom ထဲမှာဘယ်လိုသင်ရကြားမယ်ဆိုတဲ့အပိုင်းတွေတော့ပညာရှင်တွေကိုပဲဆွံ့ချက်ချက်ဆွံ့ချက်ပိုင်းပြီးပြီးတော့မှဒီအုပ်ချုပ်တဲ့အပိုင်းဒီအုပ်ချုပ်တဲ့အပိုင်းနဲ့အစိုးရဘက်ကတော့ဒီစံနှုန်းသတ်မှတ်တာတို့နော်ဒီလိုကျွန်တော်တို့ဒီဟိုစားပေါ့မူပေါင်းတွေချက်မှတ်ပေးတာတို့လောက်ပဲနေရာယူရင်ပို့ပြီးတော့တင့်တော်မယ်အဲ့ဒီအပိုင်းကနေလို့ကျွန်တော်စပြီးတော့ကြည့်မယ်ဆိုရင်တချို့နော်ဒီပညာရေးဘက်မှာရင်ဆိုင်ရတဲ့ပြဿနာလေးကိုကျွန်တော်ဖြေရှင်းနိုင်ဖို့ဒီကန်းကလည်းအများကြီးပေါ်လာနိုင်ပါတယ
်ဟုတ်ကဲ့အဲ့တော့အဓိကအရေးကြီးဆုံးအချက်တစ်ချက်အနေနဲ့ပေါ့ပညာရှင်တွေရဲ့အကြံဉာဏ်ကိုရယူဖို့အတွက်အဓိကလေ့ဟင်းတာမျိုးကလိုအပ်ချက်လို့ကိုစောကပီကပြောရဲပေါ့နော်ဆိုတော့ဒီပညာရေးပြုပြင်ပြောင်းလဲမှုဟိုလုပ်ငန်းစဉ်တည်းရဲ့အနေနဲ့အခုဥပဒေထွက်လာတာကိုဟိုအဲ့လိုမျိုးပဲဟိုလိုအပ်ချက်တွေရှိတယ်ဆိုပြီးတော့ကန့်ကွက်ထောက်ပြမှုတွေနဲ့လည်းကြုံနေရပါတယ်။အဲ့တော့ဒီလုပ်ငန်းစဉ်မှာတခြားဘာတွေရောလိုအပ်ချက်တွေရှိပါသေးလဲ။မက်စင်မာအောင်ဖြည့်ပေးပါဘလို့ထင်ပါလဲရှင
်။အခုကျွန်တော်တို့ကတော့အခုလောလောဆယ်ဖြစ်ပေါ်နေတဲ့ဒီចောင်းသားဒီဘိတ်တွေပေါ့နော်။ဒီပညာရေးနဲ့ပတ်သက်တဲ့ចောင်းသားဒီဘိတ်တွေကတောင်းဆိုတာတွေဥပမာတော့နန်ဒီရတို့ဒီအရက်ဖက်လူအဖွဲ့အစည်းတွေရောចောင်းသားတွေရောပညာရှင်တွေရောဖွဲ့စည်းထားတဲ့ကွန်ရက်တွေပေါ့နော်။ဒီကွန်ရက်တွေကနေပြီးတော့ကြည်ကြဲတည်းနဲ့ဘယ်လိုပြောမလဲလူလူနဲ့တိုင်ပင်ဆွေးနွေးပြီးတော့ထွက်လာတဲ့ရလဒ်တွေအပေါ်မှာကျွန်တော်တို့ဂရုတစိုက်နားထောင်သင့်တယ်လို့ကျွန်မကယူဆတယ်နောက်ပြီးတော့အခုဟိုဘယ်လိုကျွန်မအကောင်းဆုံးမြင်ကြည့်ကြပါတယ်အခုလောလောဆယ်ဖြစ်ပေါ်နေတဲ့ NNDR နဲ့နော်ဒီအစိုးရပိုင်းတာဝန်ရှိတဲ့အသူတွေနဲ့ဆွေးနွေးတဲ့ရလဒ်တွေပေါ်မှာလည်းကတိကဝတ်တွေတိုင်းအကောင့်ထဲပို့နိုင်လိမ့်မယ်လို့မျှော်လင့်နေပါဘယ်လိုလဲဆိုတော့အဓိကကျွန်မတို့စီမှာပြက်လိုအပ်နေတာက academic freedom မှာခုနကကိုစောကပီးပြောသွားသလိုမျိုးပဲဘယ်လိုတင်ရမယ်ဘယ်လိုလုပ်ရမယ်ဆိုတဲ့ဟာမျိုးကိုခုနကဒီနိုင်ငံရေးဟိုဘယ်လိုအာဏာရှိတဲ့သူတွေအပိုင်းကနေပြီးတော့ဝင်ရောက်ဆက်ဖက်တာမျိုးတွေကိုမလုပ်ဘဲနဲ့လွတ်လွတ်လပ်လပ်ပေါ့နော်ပညာရှင်တွေရဲ့နောက်ပြီးတော့နိုင်ငံသူနိုင်ငံသားတွေရဲ့ပညာရေးလိုလက်ခွင့်ပေါ့အဲ့ဒီဟာပေါ်မှာအခြေခံပြီးတော့စဉ်းစားသင့်တယ်။ဒါပြင်ကဆရာတွေရဲ့အရေးအသွေးနောက်တစ်ခုကျွန်တော်တို့တိုင်းရင်းသားဘာသာစကားကိစ္စမျိုးတွေအဲဒါမျိုးတွေပေါ့တလုံးနဲ့ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင် academic freedom မှာအဲ့ဒီ academic freedom လို့ပြောရတဲ့ပညာရေးလိုလက်ခွင့်ကိုအာမခံချက်ပေးနိုင်မဲ့အဲဟိုပညာရေးဥပဒေမျိုးဖြစ်ဖို့လိုပါတယ်။ဒါအပြင်ဒီဥပဒေတွေကြတော့မှကျွန်တော်တို့ကဟိုကြက်မလားဟုတ်ဘလို့လုံးမလဲဆိုတဲ့ဟာမျိုးမရေရာမသေးတာမှုမျိုးမျိုးတွေလည်းမဖြစ်အောင်လို့ဒီအနာပိုင်းနေနဲ့ဒီပညာရေးလှုပ်ရှားနေသူတွေရဲ့အပိုင်းမှာယုံကြည်မှုတည်ဆောက်ဖို့လို့လည်းလိုပါတယ်ဒါအားလုံးပူးပေါင်းဆောင်ရွက်မှဖြစ်မှာပါအဓိကတော့ကျမတို့ရဲ့ပန်းနိုင်ဖြစ်တဲ့ဒီ academic freedom မှာပညာရေးလွတ်လပ်ခွင့်ကလူ့ဖွဲ့စည်းကိုမြို့သူကိုမှဒါအနှောင့်အယှက်မဖြစ်စေဘူးလို့ကျမယုံကြည်တယ်ပညာရေးလွတ်လပ်ခွင့်ရှိလာတာနဲ့အမျှလွတ်လွတ်လပ်လပ်တွေးခေါ်လာမယ်လွတ်လွတ်လပ်လပ်ငင်းခုန်ကြမယ်ဆွေးနွေးကြမယ်ပညာရှင်တွေကလည်းသူတို့ရဲ့တွေးရှိချက်တွေကိုမကြောက်မညွန့်နဲ့ပြောဆိုပြီးတော့လူ့ဖွဲ့စည်းကောင်းမှုအတွက်လှုပ်လာကြမယ်အခင်းချင်းတစ်ခုဖန်တီးပေးနိုင်မယ်ဆိုလို့ရှိရင်ဒါဒီပြုပြင်ပြောင်းလဲရေးပညာရေးပြုပြင်ပြောင်းလဲရေးဟာဒါကောင်းမွန်တဲ့ခြေလှမ်းတစ်ခုဖြစ်မှာလို့ကျမတို့ယုံကြည်တယ်ဒီလိုမှမဟုတ်ဘဲနဲ့တခုခုပေါ့နော်အခုအခါအနေနဲ့စဉ်းစားနေမယ်ဆိုရင်တော့ကျမတို့ရှေ့ရောက်နိုင်မှာမဟုတ်ဘူးဒါမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီ benchmark အခြေခံအချက်အလက်တစ်ခုပေါ့နော်အခြေခံမူပေါင်းတစ်ခုရနိုင်ဖို့စူးစမ်းနေတဲ့ပုံမှာတော့ကျမတို့စောင့်ကြည့်ပြီးတော့ကောင်းမွန်တာတွေရှိလာလို့ရှိရင်လည်းကျမတို့စူးစမ်းရမှာဖြစ်ပါတယ်
ဟုတ်ကဲ့ဟိုမက်ဆင်မအောင်ပြောသွားရတဲ့အချိန်မှာကျွန်မမေးချင်တာနှစ်ခုပါဟိုဒီပညာရေးပိုင်းမှာ academic freedom ဆိုပြီးတော့လွတ်လွတ်လပ်လပ်ဒီပညာရေးနဲ့ပတ်သက်တဲ့ဟိုမူပေါင်းနေပါကြီးဟိုချဖို့ဆိုတော့ဟိုကိစ္စမှာဟိုဘလို့လှုပ်ဆောင်ပြီးတော့အောင်မြောင်ဆောင်ရွက်နိုင်မလဲမက်ဆင်မအောင်ဒီမှာလဲလာပြီးတော့ဒီလိုသင်ရုံးညွန်းတဲ့ကိစ္စရေးပိုင်းနဲ့ပတ်သက်ပြီးတော့လေ့လာရဲဆိုတော့လေ
ပထမအချက်ကတော့တက္ကသိုလ်တွေရဲ့ autonomy ပဲဒီမှာကျွန်မတွေ့ရတာကတော့လေဥပမာဒီတက္ကသိုလ်တွေဟာပုဂ္ဂလိကတက္ကသိုလ်တွေရှိမယ်သူတို့ရဲ့ကိုယ်ပိုင်ဘယ်လိုပြောမလဲပြဋ္ဌာန်းစာအုပ်တွေသင်ယူညွှန်းတဲ့နေသူတို့ကသူတို့လွတ်လပ်လက်ချမှတ်ပိုင်ခွင့်ရှိတယ်လို့နောက်တစ်ခုကဆရာကျောင်းသားဆက်ဆံရေးတွေကျွန်မတို့သွားတွေ့ရတယ်နောက်တစ်ခုကျောင်းသားတမကတွေရဲ့လွတ်လပ်ခွင့်ပေါ့နော်ဒါဟာအရေးကြီးတယ်နောက်ဆရာရဲ့အရေးအသွေးပေါ့နော်ဒီမှာတော့လူအတိုင်းဝိုင်းကသူ့ဘာသူပြန်ပြီးတော့အဲ့လိုလွတ်လပ်ခွင့်ပေးလိုက်မယ်ဆိုလို့ရှိရင်ဆရာကျောင်းသားနောက်ပြီးတော့မိဘအပြန်အလှန်ထိန်းချောင်းသွားတာမျိုးလည်းတွေ့ရမယ်ဒါအပြင်အရေးကြီးတဲ့အချက်ကနိုင်ငံတော်ကမလိုအပ်တဲ့နေရာမှာမဆွတ်ဖက်ဘူးလိုအပ်တဲ့နေရာမှာတော့အကူအညီပေးတယ်ဥပမာပါလဲဆိုတော့ community college လိုဟာမျိုးတွေပေါ့ဆိုလိုတာကကျမတို့စီမှာဆိုလို့ရှိရင်လည်းတက်ကြီးတက်ကတူတွေတကယ်တော့လိုအပ်တယ်အထူးသဖြင့်ဒီဘယ်လိုပြောမလဲတက်ကတူကနေထွက်ပြီးတော့ကျမတို့အလုပ်ကင်အခွင့်အလမ်းမရနိုင်တဲ့ဟာမျိုးတွေရှိပြီးတော့ဘွဲရပြီးတော့အလကားပဲဘာမှလုပ်လို့မရတဲ့အနေအထားမျိုးတွေကျမတို့အရင်မျိုးဆက်ကအများကြီးကြုံလာခဲ့ရပြီဆိုတော့ဒီလိုပညာရေးဟိုနိုင်ငံရေးတော့စကူးမကူကာလမျိုးမှာတည်တည်ချာစဉ်းစားမယ်ဆိုလို့ကျမတို့ package like ပေါ့နော်စဉ်းစားဖို့လိုတယ်လက်ရှိမြန်မာပြည်ရဲ့အရှိတရားနဲ့လည်းကန့်ညီပြီးတော့ဒီနော်ဒီနိုင်ငံရေးဒီပညာရေးဒီအတွင်ကူးပြောင်းမှုပေါ့အတွင်ကြောင်းလဲမှုကျောကျောမှုမဖြစ်နိုင်တဲ့အနေအထားမျိုးဒီနေရာမှာနိုင်ငံတော်ရဲ့အခန်းကဏ္ဍကဘာပဲလုပ်ပေးရမလဲလို့ကျွန်မမြင်လဲဆိုတော့ဟိုပညာရေးအတွက်အသုံးစရိတ်ကိုတုံ့ပြန်ပေးဖို့ရယ်ဆရာတွေအရေးအသွေးရယ်နောက်ဒီလောက်ပဲကျွန်မကနိုင်ငံတော်ရဲ့အခန်းကဏ္ဍပါဝင်သင့်တယ်လို့ကျွန်မတို့ယူဆတယ်။ channel အပိုင်းကတော့ပညာရှင်တွေနဲ့တကယ်စားသုံးသူတွေပေါ့ဒီပညာရေးကိုစားသုံးသူတွေလူလန်းစားပေါင်းစုံရှိလိမ့်မယ်။အဲ့ဒီလူလန်းစားပေါင်းစုံရဲ့လိုအပ်ချက်တွေအလိုက်ပဲနိုင်ငံတော်ကနေပြီးတော့ဟိုဘယ်လိုပြောမလဲအကူအညီပေးတင်တာအကူအညီတာမျိုးပဲဖြစ်တင်တယ်ဆွတ်ဖက်တာမျိုးတော့မရှိတင်ဘူးလို့ကျွန်တော်တို့ဒီကအတွေ့အကြုံတွေအများကြီးပါတယ
်ဟုတ်ကဲ့ဟိုဒီညမှာမေးဖို့ဖြစ်လာတာကိုစောကပီကိုမေးစင်ပါရဲ့ရှင်ဟိုဆရာတွေရဲ့အရေးအသွေးဆိုလို့လေဒီမြန်မာနိုင်ငံမှာဆရာတွေကိုယ်တိုင်ကလည်းစာဝတ်နေရေးအတွက်အဓိကထားပြီးတော့လုံးပန်းနေရတာဆိုတော့ဒီဆရာတွေရဲ့စာဝတ်နေရေးဟိုဆရာတွေရဲ့စာဝတ်နေရေးနဲ့ဒီဆရာတွေရဲ့ဟိုလူမှုရေးရာဘဝတွေကိုဟိုဘယ်လိုပံ့ပိုးပေးနိုင်မလဲသူတို့ရဲ့အရေးအသွေးမြင့်တက်လာအောင်ပေါ့လေ
ဟုတ်ကဲ့ဒီလိုပါဒီဆရာပထမဦးဆုံးအနေနဲ့အရေးကြီးတာကတော့ပါလဲဆိုတော့ဒီပညာရေးလောကပေါ့နော်ကျွန်တော်ပညာရေး education sector ကိုဘလောက်ဦးစားပေးဆက်တင်နေအစိုးရသဘောဟိုကယူဆတယ်လေမြင်တယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်။ဘာဖြစ်လဲလဲဆိုတော့အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်စာသင်တယ်အမှ teaching career ပေါ့အဲ့ဒီဥစ္စာကိုကျွန်တော်တို့ကဒီဟာကတိုင်းပြည်အတွက်နောင်လာနောင်တာ music တွေကိုဟိုလာပညာတွေပေးဖို့အတွက်ပညာရေးအတွက်ခဏအတွက်ဒီအရေးရှိကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးမှုအတွက်အရေးကြီးတယ်လို့ယူဆလို့ရှိရင်ဒီ sector မှာကျွန်တော် investment ကျွန်တော်ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လုပ်ရပါလိမ့်မယ်။အဲ့လိုလုပ်တဲ့အခါမှာကျောင်းဆရာဆရာမတွေစာဝတ်နေရေးနဲ့တွက်ချက်ပြီးတော့ပေါ့နော်။နောက်အထူးသဖြင့်သူတို့ရဲ့နေထိုင်ရေးတွားရေးလာရေးဒီကျောင်းတွေမှာအခုတချို့ကျောင်းတွေဆိုလို့ရှိရင်ကျောင်းတွေကအပြင်မှာရောက်တယ်ကျောင်းသားတွေကမြို့ထဲမှာနေတယ်အဝေးကြီးကျောင်းကိုသွားရတယ်ကျောင်းဆောင်တွေမရှိဘူး
။
ဒီကိစ္စတွေအားလုံးကိုကျွန်တော်တို့ကဒီပညာရေးစက်တက်တစ်ခုလုံးရဲ့နော်ကျောင်းသားတွေရဲ့လိုအပ်ချက်ကျောင်းသားတွေနဲ့ကျောင်းနည်းနေရနေရလို့ကျောင်းကိုသွားဖို့အတွက်ကျောင်းဆရာဆရာမတွေရဲ့လာကကျောင်းဆရာဆရာမတွေရဲ့ဟိုနေရနေရနေကျောင်းသွားဖို့အတွက်အဲကျောင်းကိုသွားဖို့အတွက်ဒီအစအစအရာအားလုံးကိုကကျွန်တော်တို့အဲထည့်သွင်းစဉ်းစားပြီးတော့တချို့အစိတ်အပိုင်းတွေပြည်တွင်းကျောင်းသားလုပ်တဲ့အခါမှာဒီတစ်ပြည့်ဥမာဆရာဆရာမတွေခံထားတဲ့နေရာမျိုးနေဆရာဆရာမတွေအရင်ချင်းအတွက်ဆရာဆရာမတွေအတွက်သင်တန်းတွေအေးသင်တန်းတွေအပေးဖို့အတွက်ပြင်ဆင်တဲ့အခါမျိုးမှာဒီလိုအကုန်လုံးကိုကျွန်တော်တို့ comprehensive စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီဆရာဆရာမတွေပို့ပြီးတော့ဒီ sector ကိုလည်းကျွန်တော်ဦးစားပေးရရောက်မယ်ဒီပညာရေး sector ထဲမှာလည်းရင်းနှီးမြှုပ်နှံမှုကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တော်တဲ့လူတွေပေါ့နော်အထူးသဖြင့်တော်တဲ့လူတွေနော်ဒီကျောင်းဆရာဆရာမစာပေရင်းကိုတကယ်ပဲအလားလုပ်ချင်တဲ့လူတွေကပို့ပြီးတော့ဒီ sector ကိုပုံဝင်ရောက်လာမှာဖြစ်တယ်အခုမှာကတချို့ဦးစားပေးနေတဲ့အပိုင်းတွေကလွဲနေပြီးတော့ပညာရေးဆက်တော်ကိုတော့ကျွန်တော်တို့အထင်မကြီးပြပြီးတော့ဟိုဥစားကျွန်တော်တို့ဟိုဦးစားပေးလုပ်တဲ့အစိတ်အပိုင်းတွေမရှိတဲ့အတွက်ကြောင့်မလို့ပညာရေးကဏ္ဍကိုလည်းလှုပ်လာတဲ့အဲဒီမှာတော်တဲ့လူတွေဝင်ရောက်လုပ်ကံဖို့အတွက်ကိုလည်းကျွန်တော်တို့တချို့အခွင့်အလမ်းတွေပို့ပြီးတော့ဖွင့်ပေးဖို့လိုပါလိမ့်မယ်အဲ့လိုမျိုးလုပ်တဲ့ဆိုလို့ရှိရင်ကျွန်တော်တို့အရင်ချင်းပြည်လေးဆရာနဲ့ကျွန်တော်တင်နန်းတွေအဲတင်နန်းအခွင့်အရေးတွေချမှတ်ပေးတဲ့အခါမှာတော့ကျွန်တော်တို့ပို့ပြီးတော့အဲအချက်ကြီးတဲ့ဆ ဆရာဆရာမတွေရရှိနိုင်ဖို့ကျွန်တော်မခက်ခဲပါဘူးရနိုင်ပါတယ်
ဟုတ်ကဲ့ဟိုပညာရေးရဲ့အရေးသွေးကိုမြင့်တင်ဖို့ဟိုလှုပ်ဆောင်ဖို့အပိုင်းပေါ့နော်အဲ့တော့ဒီမှာသောရရှင်တယောက်ရေးထားရဲ့စာကိုလည်းဆက်ဆက်လို့ပြောပြချင်ပါတယ်ဦးလာထွန်းတကုံမျိုးသစ်ကစာမှာပါသူက1962ခုနှစ်အစ်စ်တက်ကဆရာနာသိမ့်ပြီးနောက်ပိုင်းရာစုနှစ်ဝက်ကာလဒီနှစ်50ကျော်မှာမြန်မာနိုင်ငံရဲ့ပညာရေးကချွတ်ချုံကျခဲ့တာပါတဲ့တချိန်ကတော့ဒီမြန်မာနိုင်ငံရဲ့တက္ကသိုလ်တွေကအရှေ့တောင်အာရှနိုင်ငံတွေမှာအကောင်းဆုံးတက္ကသိုလ်တွေဖြစ်နေအတိအမှတ်ပြုခံရတယ်လို့ဆိုပါတယ်အဲ့တော့ဟိုစင်ကြီးအရေးသွေးနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဒီကျွန်မဖိတ်ကြားထားတဲ့တယောက်နဲ့ဆွေးနွေးကြပါတယ်သူကကိုမော်ထွန်းအောင်မှာသူကိုယ်တိုင်ကအမေရိကန်ပြည်အောင်စုကော်နယ်တက်ဆူမှာလာပြီးတော့ဟိုပြည်သူရေးရာစီမံအုပ်ချုပ်မှုဘာသာရဲမှာလာပြီးတော့လေးလာစီးပူးသွားပြီးတော့နိုင်ငံတကာဖွံ့ဖြိုးမှုအဓိကထားပြီးတော့တင်သွားတဲ့သူပါမြန်မာနိုင်ငံမှာလည်းလောလောဆယ်သဘာဝအရင်းအမြစ်စီမံခန့်ခွဲမှုအဖွဲ့ရဲ့အတိုင်ပင်ခံဖြစ်နေဆောင်ရွက်နေပါတယ်ဟုတ်ကဲ့ကိုမော်ထွန်းအောင်ကြားရပါလားရှင
်ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကိုမော်ထွန်းအောင်မေးချင်တာကကိုမော်ထွန်းအောင်ဒီမှာလည်းကြောင်းလာတက်သွားတယ်ဆိုတော့လေဟိုမြန်မာနိုင်ငံရဲ့ပညာရေးအရေးသွေးကိုနိုင်ငံတကာနဲ့နှိုင်းယှဉ်ပြီးတော့ပြောရမယ်ဆိုရင်ဘာကွာကြားချက်တွေတွေ့ပါလဲရှင်ဟိုဒီနိုင်ငံတကာကနေကျမတို့ဘလို့အတူယူနိုင်မှာမလဲ
ဒီအဓိကကွာချချက်ကတော့ဒီနံပါတ်1တိတာရာတော့ကျွန်တော်တို့ပံ့ပိုးမှုပေါ့နော်ဟိုမှာကျတော့အဓိကအဖြစ်ဆိုရင်မှာကျွန်တော်တို့တက္ကသိုလ်ဆင်းရောက်ပြီဆိုရင်ကျောင်းသားတွေကကျောင်းကြည့်ကြည့်ရတော့မှန်တယ်ဒါပေမဲ့ဒီကိုတက်ချင်တဲ့ကြောင်းပါပေါ့နော်ဝင်ခွင့်ရပြီဆိုရင်တို့အနေနဲ့အမှတရှိတဲ့ကြောင်းမို့ဘန်းနေပြီးတော့တို့ချင်းငွေယူပြီးတော့တက်လို့ရတယ်ပေါ့နော်အဲ့ဒါနံပါတ်1ဒီတက်ရောက်နိုင်မှုမှာဟိုကွာဝါတယ်လို့ကျွန်တော်တို့ပြောလို့ရတယ်နောက်နံပါတ်2ကကျတော့တို့ရဲ့ research လုပ်နိုင်တဲ့ဒီသုတေသနလုပ်နိုင်တဲ့အင်အားပေါ့နော်ဟိုဒီအားငွေ300နဲ့လည်းဆိုင်တယ်လို့ပြောလို့ရတယ်ဥပမာကျွန်တော်တက်ခဲ့တဲ့ကြောင်းပါဆိုရင်တို့ရဲ့တစ်နှစ်ကိုကျောင်းသေးရေးပေါ့နော်ကျောင်းရဲ့လေပတ်တဲ့အဲကျောင်းဆရာလာစားပြီးပါတယ်ကွန်ပါဘောနော်ကျောင်းရဲ့ budget ကဘယ်လောက်ရှိလဲဆိုတော့ 3.6 3.6 billion ရှိတယ်။အဲ့ဒါကျွန်တော်နည်းနည်းပြန်ပြီးသိသိတနာလုပ်ကြည့်ရခါမြန်မာတိုင်းကလုံးမှာဒီ2023မှာပညာရေးအတွက်ဘယ်လောက်သုံးလဲဆိုတော့ကျွန်တော်သွားကြည့်ရခါမှာဒေါ်လာတန်း100-130လောက်ကိုသုံးတယ်လို့ပြောတယ်။ပညာရေးဝန်ကြီးဌာနပေါ့နော်။တခြားဆက်ဆက်ဌာနတွေတော့မပါသေးဘူးလို့ပြောလို့ရမှာပေါ့။ဒါပေမဲ့အဲ့ဒါဘာကိုပြနေလဲဆိုသုံးနေတဲ့ငွေပမာဏကကျွန်တော်တနင်္ဂနွေလုံးသုံးနေတဲ့ဟာကဒီကျွန်တော်အမေရိကန်မှာကျောင်းသွားတက်တဲ့တက္ကသိုလ်တစ်ခုရဲ့30ပုံပုံရင်တစ်ပုံတော့မရှိဘူးဆိုတော့ကျွန်တော် one day ဆောင်နဲ့ပတ်တွေ့ရတယ်။အဲ့ဒါကတနည်းအားဖြင့်ပြောရဆိုရင်ကျွန်တော်တို့မှာဒီကျွန်တော်တို့နိုင်ငံကိုအုပ်ချုပ်တဲ့အစိုးရတွေရပေါ့နော်။ဒါကိုဦးစားပေးနေတာမရှိဘူးဆိုတော့ဟိုတွေ့ရတယ်ပေါ့။အဓိကကတော့အဲ့ဒီခုနပြောတဲ့ထည့်လိုက်တဲ့ပမာဏအပေါ်မှာပေါ့နော်။မူတည်ပြီးတော့ပြန်ထွက်လာတဲ့ဥစ္စာကလည်းအဲ့လိုမျိုးပေါ့နော်ဖြစ်တယ်။ကျွန်တော်နောက်ပြီးတစ်ခုကအုံမလုံးလလက်ကြီးလာခဲ့ရတဲ့ခါကျတော့ကျောင်းသူကျောင်းသားတွေကဒီလှုပ်ရှင်ကန်နေသိရှိတယ်နောက်ပြီးတော့ဟိုကိုအကူကိုပေါ့နော်အဲ့အဓိကအခုနောက်တင်ကြတဲ့ပုံစံပေါ့နော်နောက်ဒီမှာဆိုရင်ကျွန်တော်တို့ကတင်ရတဲ့ပုံစံဆီယမနေပြီးတော့ရှေ့ကနေပြီးတော့ဟိုပြောရမယ်နောက်ကျောင်းသားတွေကကြတော့ဟိုလိုက်မှတ်တယ် notes ယူတယ်ပေါ့နော် notes ယူတယ်နောက်ဆမ်းဘဲမှာဖြေမဲ့ဟာတွေကိုကျွန်တော်တို့ဟိုအရေးကြီးတဲ့ဟာတွေကိုပြောရတယ်အဲ့လိုမျိုးပေါ့နော်ပြန်အလွတ်ကျက်တဲ့ပုံစံလိုမျိုးနဲ့သွားတယ်ဟိုမှာကျတော့အလွတ်မကျက်ရတော့မဟုတ်ဘူး concept တွေပါရင်ဆိုရင်တော့ကျွန်တော်တို့ဒေချာလားလဲအောင်လုပ်ရတယ်ဒါပေမဲ့အဓိကဟိုမှာတင်သွားတဲ့ပုံစံချင်းချင်းလဲပြန်တင်ယူတယ်တောင်းသားချင်းချင်းစီကလည်းတင်ယူတယ်ဆရာတွေဆရာမတွေကျတော့အဓိကဒီတောင်းသားတွေကိုပံ့ပိုးပေးတဲ့အနေထားမှာပဲပေါ့နော်ဟိုသူတင်ယူတဲ့ဥစ္စာကိုပံ့ပိုးတဲ့အနေထားမှာပဲလုပ်ရတယ်ဥမာကျွန်တော်တွက်တက်ခဲ့တဲ့လေကြာဆိုရင်ကျွန်တော်ကိုဘာတင်ချင်လဲဆိုတော့ကိုယ့်ကိုရှာရတယ်ကျောင်းမှာကျွန်တော်တို့ဟိုဒီတင်လို့ရတဲ့ဘာသာရပ်ပေါင်း 4,000 လောက်ရှိတယ်အဲ့ထက်မှကျွန်တော်တို့တင်ချင်တဲ့ဥစ္စာကိုကိုယ့်ကိုယ်ပေါ့နော်ကိုယ့်ရဲ့ curriculum ကိုကိုယ့်ကိုယ်ပြန်ဆွဲရတယ်
အဲ့တော့ကိုမထွန်းအောင်အဓိက
ဟုတ
်ဟုတ်ကဲ့အဲ့တော့ကိုမထွန်းအောင်အဓိကပြောချင်တာကဒီပညာရေးဟိုသင်ကြားရေးစနစ်ကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်ပေါ့နော်ဟိုအဲ့ဒါကတော့ခုနကတော့ကိုစောကပီတို့ဟိုမက်ဆီမောင်တို့ပြောသွားသလိုပဲပညာရှင်တွေနဲ့တက်တည်နားလေသူတွေနဲ့ပူးပေါင်းလှုပ်ဆောင်ပြီးတော့ဒီပညာရေးပြုပြင်ပြောင်းလဲမှုကိုလုပ်ရမှာပေါ့အဲ့တော့အချုပ်အားဖြင့်ပြောရမယ်ဆိုရင်ငွေကြေးပံ့ပိုးမှုကနိုင်ငံတော်အုပ်ချုပ်မှုအဖွဲ့အစည်းကနေပြီးတော့အဓိကထားပံ့ပိုးပေးရမှာဖြစ်ပြီးတော့ကျန်တဲ့အပိုင်းကတော့တက်တည်ပညာရှင်တွေပညာရှင်တွေကနေပြီးတော့ဟိုတိုင်ပင်ပြီးတော့လှုပ်ဆောင်ရမယ်ပေါ့အဲ့တော့ဟိုအချုပ်အားဖြင့်မဲ့အတူချုပ်တွေပြောချင်ပါတယ်ဟိုကိုစောကပီးနဲ့မန်းစင်မအောင်နိုင်ငံကအစ်စ်မီပညာရေးစနစ်ဖြစ်အောင်လို့မြန်မာနိုင်ငံအနေနဲ့ဒါကိုအဓိကထားပြီးတော့လှုပ်ဆောင်ရမလဲဟိုခက်တူတူဟို10မိနစ်စီလောက်ပြောပြပါရှင်ကိုစောကပီးပြောပါရှင
်ဟုတ်ကဲ့ပညာရေးဒီအဓိကတော့ကျွန်တော်တို့ဒီပညာရေးမှာနည်းနည်းနှစ်ခုလေးအပိုင်းကြလေးနှစ်ခုရှိပါတယ်တစ်ခုကတော့ရှိပြီးဖြစ်ပြီးအသိပညာအသက်ပညာဘူးကြတယ်လက်ဆင့်ကမ်းတဲ့ အတိုင်းအတာပေါ့နော်အဲ့ဒါကတော့ကျွန်တော်ခုနပြီးရမယ်မှတ်ရမယ်ကျွန်တော်ရှေ့မှာလေ့လာပြီးသားပုဒ်ပြောကျွန်တော်ချက်ပြီးတော့လက်ထက်ကမ်းတဲ့သဘောနောက်တစ်ခုကတော့ academic freedom နဲ့ဘန်းရိုက်ပတ်သက်ပါတယ်ပြီးတော့ကျောင်းသားတွေရဲ့စင်စင်ပြေးခေါ်စီမံဖန်တီးနိုင်တဲ့နာသာပြီးအပြေးခေါ်အဖြစ်တွေကိုကျွန်တော်တို့ဖန်တီးနိုင်ဖို့အတွက်စဉ်းစားနိုင်ဖို့အတွက်အခွင့်အလမ်းပေးတဲ့အခြေခံပါအဲ့လိုအခြေခံရှိမှပဲကျွန်တော်တို့မသိသေးတဲ့မရှိသေးတဲ့မတွေ့ရှိရသေးတဲ့ဘူးတကအဖြစ်တွေကိုလည်းရှာဖွေဖို့ဖြစ်နိုင်မှာဖြစ်ပါတယ်ဆိုတော့အဲ့ဒီဟာနှစ်ခုစလုံးကိုကျွန်တော်တို့ကကြပြိုင်လေတွန်းအားပေးတဲ့ပညာရေးစနစ်မျိုးနဲ့ပြည်ပင်ပြောင်းလဲအခြေခံမျိုးအဲ့ပုံမှာအခြေခံပြီးတော့ပြည်ပင်ပြောင်းလဲလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီမှာကနားရတဲ့တိုင်းပြည်အတွက်လာမယ်အနာဂတ်မှာပို့ပြီးတော့နောက်တိုင်းပြည်သားတွေရဲ့စဉ်းစားနိုင်တဲ့ပြေခေါ်နိုင်တဲ့အနေအကျိုးစားကိုအတွေ့ပေါ်နိုင်မှုစွမ်းအားကိုလည်းပြီးတော့အားပေးတဲ့ပညာရေးစနစ်မျိုးနဲ့ဆိုရင်ပို့ပြီးတော့တိုင်းပြည်ဖွံ့ဖြိုးမှုတွေပို့ပြီးတော့နီးစပ်ပါလိမ့်မယ်ပို့ပြီးတော့အခြေခံကောင်းတွေတည်ဆောက်ပေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဟုတ်ကဲ့ရှင်။ဟိုမက်ဆင်မာအောင်အနေနဲ့ရောဟိုမြန်မာနိုင်ငံအနေနဲ့ဘာကိုအဓိကထားပြီးတော့လှုံ့ဆော်ရမယ်လို့ထင်ပါလဲရှင်။
ဟုတ်ကဲ့အဓိကထားပြီးနှစ်ချက်ဆိုတော့ပြောရမှာတော့နည်းနည်းခက်တယ်ဒါပေမဲ့ကျွန်မစူးစမ်းပြီးတော့ပြောပါမယ်ခုနပြောတဲ့ကျွန်မဟို academic freedom ကတော့ဒါပညာရေးဖွံ့ဖြိုးတိုးတက်မှုအတွက်အသက်သွေးကြောတစ်ခုပါပဲ academic freedom လို့ပြောတဲ့အခါမှာကျွန်တော်တို့က curriculum တည်ယူညွှန်းနှံလွတ်လပ်ခွင့်နဲ့မဟုတ်ဘဲနဲ့ဒီဘယ်လိုပြောမလဲပညာရေး institution တွေထဲမှာပါတဲ့ကျောင်းသားသမဂ္ဂတွေဆရာတွေပညာရှင်တွေနောက်ဒီတက္ကသိုလ်တွေရဲ့လွတ်လပ်စွာစီမံခန့်ခွဲမှုတွေပေါ့နော်ဒါတွေပါဝင်ပါတယ်။နောက်တစ်ချက်ကဘာလဲဆိုတော့အဲ့ဒီလိုလဲပတ်နိုင်ဖို့လို့အတွက်ကျမတို့ပုဂ္ဂလိကကဏ္ဍကိုပဲအားကိုးလို့ဗမာပြည်လိုနိုင်ငံမျိုးမှာမရနိုင်ပါဘူး။အဲ့ဒီအတွက်ကြောင့်မို့လို့အစိုးရနိုင်ငံတော်ဘတ်ဂျက်ကအရေးကြီးလိုအပ်ပါတယ်လို့နော်။အဲ့တော့နိုင်ငံတော်အနေနဲ့ခုနကကျမပြောသလိုမျိုးပဲဒီတက္ကသိုလ်တွေလွတ်လပ်စီမံခန့်ခွဲနိုင်မှုပညာရေးဘတ်ဂျက်ကိုတိုးပြီးတော့သုံးဖို့လို့လိုအပ်ပါတယ်။အဲ့ဒီချက်တော့ကျမမြင်ပါတယ်အရေးကြီးဆုံး။အဲ့ဒီကနေစနိုင်တော့ဆလာရလိမ့်မယ်လို့မျှော်လင့်မိပါတယ်
ဟုတ်ကဲ့ရှင်ဟိုဝင်ပြီးတော့ဆွေးနွေးပေးကြတဲ့ဟိုကိုစောကပီမက်ဆင်မာအောင်ကိုမော်ထွန်အားလုံးကိုကျေးဇူးတင်ပါတယ်ရှင်အဲ့တော့အချက်အချင်းပြောရမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ပညာရေးစနစ်အတွက်နိုင်ငံတော်ရဲ့အစိုးရအဓိကလိုအပ်တယ်လို့ပညာရှင်တွေပူးပေါင်းပါဝင်မှုတွေလည်းလိုအပ်တယ်ဆိုတာသိရပါတယ်ဟိုဓာတ်ရိုက်လေလိုင်းအစီအစဉ်ကိုဒီအင်္ဂါညကဓာတ်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့ဗုဒ္ဓဘုမနဲ့အစီအစဉ်မှာလည်းပြန်ပြီးတော့တွင်ပေးနေပါတယ်နားဆင်နိုင်ပါတယ်ရှင်အထူးကျေးဇူးတင်ပါတယ်
သူမခင်ဖြူထွေးနဲ့အတူမအေးတန်နာကျော်စီစဉ်တင်ဆက်ခဲ့တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းတိုမီတာ3251တိုကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမတ်သိင်ထိုက်ကကြီးညာပေးပါအောင်ရှင်
ယူကရိန်းနိုင်ငံမှာအပြည့်ရရဲ့အတွက်နိုင်ငံတကာကကြားဝင်ဆောင်ရွက်ပေးထားပေမဲ့ရုရှားလိုလာတဲ့ယူကရိန်းတပုံအနေနဲ့ယူကရိန်းအစိုးရကြားတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ရေးမဟာဗျူဟာအရအရေးပါတဲ့ယူကရိန်းအရှေ့ပိုင်းမြို့ကနေလက်နက်ရုပ်သိမ်းပေးဖို့ကိုလည်းနှစ်ဖက်စလုံးကညှင်းဆန်နေကြပါတယ်။အပြည့်ရရဲ့သဘောတူညီချက်ကတနင်္ဂနွေနေ့စတင်တက်ရောက်ခဲ့ချိန်တုန်းကတော့စစ်မြေပြင်တိုက်ပွဲတွေရော့ကျခဲ့ပေမဲ့ယူကရိန်းအစိုးရထိန်းချုပ်ထားပြီးခွဲထွက်ရေးတပုံတွေဝိုင်းထားတဲ့ Diversiva မြို့မှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။အပြည့်ရရဲ့သဘောတူညီချက်အရနှစ်ဖက်စလုံးတို့ကလက်နက်ကြီးတွေကိုအင်ကာနီမှာဖြုတ်သိမ်းရမှာဖြစ်ပေမဲ့တတ်မှတ်ချိန်ကျော်လွန်တဲ့အထိနှစ်ဖက်စလုံးကလက်နက်ဖြုတ်သိမ်းမှုကိုအရင်စပြီးမလုပ်ချင်ဘူးလို့ခုခံပြောဆိုနေကြသေးပါ IS စစ်သွေးကြအဖွဲ့ကိုတိုက်ခိုက်နေတဲ့အရှေ့လေပိုင်းနဲ့အာဖရိကဒေသနိုင်ငံတွေကိုအကူအညီငွေအမေရိကန်ဒေါ်လာ 15.5 သန်းပေးမယ်လို့ဂျပန်တို့ကပြောပါရယ်ဒီအကူအညီဟာနေဆက်ဒေသထိန်းချုပ်ရေးနဲ့စုံစမ်းစစ်ဆေးရေးဆွမ်းဆောင်ရည်တွေတိုးတက်စေဖို့အပါအဝင်အကြမ်းဖက်မှုတံဖျံတိုက်ဖျက်ရေးလုပ်ငန်းတွေအတွက်လည်းဖြစ်တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့မှပဲပြောပါရယ်ကိုကန့်ဒေတာတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုဖွဲ့စည်းပုံအရအရေးပေါ်အခြေအနေကြီးညာပြီးစစ်အုပ်ချုပ်ရေးကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းသမရယုံကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒါဆိုရင်တမတော်ကာကွယ်ရေးဦးစီးချုပ်ထံနေမြေဒေတာတစ်ခုအတွက်ဖွဲ့စည်းပုံအရလုတ်ပိုင်ခွင့်အရရလွှဲပြောင်းပေးလိုက်တာလက်ရှိဖွဲ့စည်းပုံအသက်ဝင်ကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်ပါတယ်။ဖွဲ့စည်းပုံပုံမှန်4-3အရာပြည်ထောင်စုနယ်မြေတစ်ခုခုကိုသမရအနေနဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညီနိုင်ပြီးကာကွယ်ရေးဦးစီးချုပ်ထံလွှဲပြောင်းပေးနိုင်တယ်လို့ဖော်ပြထားတာဖြစ်ပါတယ်။နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းကမြို့ငယ်လေးတစ်ခုကိုဘိုကိုဟာရမ်စစ်သွေးကြတွေဝင်ရောက်တိုက်ခိုက်ပြီးမြို့လုံးချွတ်နှီးပါမိရှုခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။စစ်သွေးကြတွေကဘိုနိုပြည်နယ်ထဲကအက်ရှ်ကီယာအဘာမြို့ကိုတနင်္ဂနွေနေ့မှာဝင်ရောက်စီးနင်းခဲ့တယ်လို့ပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်သိငိထိုက်ကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ3240 4850နဲ့လိုင်းလက်မီတာ190ရိုးကနေဖမ်းယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမနန်းလာပါ
This program has come to you from the Voice of America, Washington.